Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရ2022ခုနှစ် November 28ရက်နေ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ဖက်အတန်လွင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲပြောပြပေးမှာပါတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာအပြစ်ခတ်တွေရက်စဲထားတယ်လို့စစ်ကောင်စီဘက်ကရောအေအေဖွဲ့ကပါအတည်ပြုပါတယ်မိုးကောင်ရရှာပြီးငတ်မွတ်မဲ့ဘေးကြုံရတဲ့နိုင်ငံတွေအတွက်ယူကရိန်းထက်ကောက်ပဲတည်နိုင်တယ်တင်ပို့ပေးမယ်လို့ယူကရိန်းသမ္မတကပြောပါတယ်ကာတာကမ္ဘာဖလားစနေနေ့ပွဲစဉ်မှာတော့အာဂျင်တီးနားကမက္ဆီကို2-0မရှိနဲ့နိုင်သွားပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဇော်မိုးကျော်
ဟုတ်ကဲ့ပါခင်ဗျာအဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်
။ဘုံကကြောက်ကြတာပဲ။ဘာဖြစ်လို့လဲဆိုတော့စေုပ်ချုပ်ရေးကာလဆိုတာဥတွေနဲ့ထုချေရှင်းလင်းလို့ရှားတဲ့အရာမျိုးမဟုတ်ဘူးလေ။လုံဝဲရှင်ကဘလို့ညစ်ပြီးတော့ရဲတွေကဘလို့ပုံပွားတွေတက်ပြီးတော့ဒါလည်းမဟုတ်
ဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအလို့သမားအခွင့်အရေးဆုံးရှုံးမှုတွေပိုဆိုးလာတယ်လို့ဥပဒေအရကာကွယ်နိုင်မှုလဲကာကွယ်နိုင်ဖို့လဲမလွယ်ကူဘူးလို့အလို့သမားရေးဆောင်ရနေသူတွေကပြောဆိုပါရဲမကြမီထုတ်လွှင့်မဲ့ဒုအတန်အစီအစဉ်နှမ်းပါအပြည့်စုံကိုနားတော်တာဆင်ရပါမယ်အဲ့ဒီမတိုင်ငယ်မှာတော့နိုင်ဂျီးရီးယားမှာရင်သားကင်ဆာကြောင့်အမျိုးသမီးအများအပြားနစ်စင်သေဆုံးနိုင်တဲ့သေဆုံးနေရတာကိုကာကွယ်နိုင်ဖို့ကြိုးပမ်းတဲ့အကြောင်းသတင်းဆောင်မကိုလည်းတင်ဆက်အောင်မှာဖြစ်ပါရဲဒါအပြင်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါရဲအခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ကတင်ပြပါမယ်
ရုရှားအာဏာရှင်ဂျိုးဆက်စတာလင်လက်ထက်က1932-33အတွင်းမှာယူကရိန်းမှာဟိုလိုဒိုမိုလို့ခေါ်တဲ့အငက်ဘေးကြီးဆက်ရောက်ဆေးခဲ့ပြီးတော့လူပေါင်း4တန်းကနေ8တန်းလောက်တည်ဆုံးခဲ့ရတဲ့အနှစ်90ပြည့်အထိမ်းအမှတ်ညီလာခံကိုကီယက်မြို့တော်မှာယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကဦးဆောင်ပြီးကျင်းပခဲ့ပါတယ်။ဒီညီလာခံမှာပဲသမ္မတကယူကရိန်းကကောက်ပဲတည်နယ်တွေကိုမိုးခေါင်ရေရှားပြီးအငက်ဘေးဆိုင်နေတဲ့နိုင်ငံတွေကိုတင်ပို့မဲ့ Green from Ukraine ဆိုတဲ့အစီအစဉ်ကိုပါချပြခဲ့တာဖြစ်ပါတယ်။
Ключевое завдання дня сьогоднішнього, як і інших цього тижня, це енергетика.
ကျွန်တော်ရဲ့စမ်းသပ်ရိက္ခာမပြတ်လည်ဆိုင်ထိပ်သီးအစည်းအဝေးကိုအထောက်ပံ့ပေးတဲ့နိုင်ငံက20ကျော်ရှိပါတယ်။ Green from Ukraine အစီအစဉ်အတွက်ထောက်ကောက်ခံရရှိတဲ့ငွေက American Dollar တန်း150လောက်ရှိနေပါပြီ။ဒါကိုဆက်လုပ်သွားမှာဖြစ်တယ်လို့ခုဆိုတင်းမောအစင်း60စာပို့ပေးဖို့ဖြစ်နေပါတယ်လို့ပြောသွားတာပါ။ Ethiopia, Sudan, South Sudan, Somalia, Congo, Kenya နဲ့နိုင်ဂျီးရီးယားလိုမုန်းခေါင်ရေရှာပြီးအငက်ဘေးအန္တရာယ်ရှိနေတဲ့နိုင်ငံတွေစီကိုလာမယ့်နေဦးရာသီအကုန်လုံးမှာယူကရိန်းစစ်ကမ်းတွေကနေတင်ပို့အနည်းဆုံးအစင်း60လောက်တစ်လောက်ကို10စီးလောက်နဲ့တင်ပို့ဖို့စီစဉ်ထားတယ်လို့ပြောပါတယ်။ဒါဟာယူကရိန်းဆိုတာကကမ္ဘာစမ်းသပ်ရေးကဏ္ဍအတွက်ပြေလည်အောင်လုပ်ပေးဖို့ကတိပေးထားတာလှုပ်ဆောင်ချက်လို့လည်းပြောပါတယ်။ရုရှားဆိုတာကတော့ယူကရိန်းရဲ့ပင်လယ်နက်ကနေစစ်ပွဲတွင်တင်ပို့မှုတွေဟာတကယ်လိုအပ်နေတဲ့နိုင်ငံတွေစီမရောက်ပါဘူးလို့ပြောပါတယ်။
အမေရိကန်တော်တော်နောက်ခံပေးထားတဲ့စီးရီးယားနယ်တွေကအဓိကထားတဲ့ Kurdish တပ်ဖွဲ့တွေအနေနဲ့တူရကီနိုင်ငံရဲ့တိုက်ခိုက်မှုတွေကိုခံနေရတဲ့အတွက် IS Islamic အစွန်းရောက်တဲ့အပေါ်တိုက်ခိုက်နေတာကိုရပ်ဆန့်ထားတဲ့အကြောင်းတပ်ဖွဲ့ရဲ့အကြီးအကဲ Maslan Avedi ကစနေနေ့မှာပြောဆိုလိုက်ပါတယ်။စီးရီးယားမြောက်ပိုင်းမှာအခြေစိုက်တဲ့ Kurdish နယ်မြေတွေကိုတူရကီတွေကလေကြောင်းကနေတိုက်ခိုက်နေတာရက်သက်တပတ်တစ်ပတ်လောက်ရှိသွားပြီးအခုကတူရကီကကြီးကျောင်းကပါတိုက်ခိုက်ဖို့ပြင်ဆင်နေတယ်လို့ Syrian Democratic Force ကကာတစ်တပ်ဖွဲ့ခေါင်းဆောင် Maslav Avedi ကသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ November 13ရက်နေ့ကလူ6ဦးသေဆုံးပြီးအများအပြားဒဏ်ရာရခဲ့တဲ့တူရကီနိုင်ငံ Istanbul မြို့ကတိုက်ခိုက်မှုကိုတူရကီအစိုးရကကာတစ်အဖွဲ့တွေကတိုက်ခိုက်ခဲ့တယ်လို့ဆွတ်ဆွဲပြီးနောက်အခုလိုတိုက်ခိုက်မှုတွေဆက်လက်ဖြစ်ပေါ်လာတာပါ။ကာတစ်အဖွဲ့တွေကတော့Istanbul တိုက်ခိုက်မှုမှာသူတို့ပါဝင်ပတ်သက်ခြင်းမရှိဘူးလို့ညွှန်ဆိုထားပါတယ်။ဒီလိုအခြေအနေတွေကြောင့် Daesh ကို IS Islamic အစွန်းရောက်တွေကိုတိုက်ခိုက်နေတဲ့နိုင်ငံတကာပူးပေါင်းတပ်ဖွဲ့တွေအနေနဲ့စစ်ဆင်ရေးတွေကိုရပ်ဆိုင်းထားတယ်လို့ Maslan Avedi ကပြောဆိုခဲ့တာပါခင်ဗျာ
။ Somalia နိုင်ငံအလယ်ပိုင်းကShabali data မှာ Somalia စစ်တပ်နဲ့လူမျိုးစုလက်နက်ကိုင်တပ်ဖွဲ့တွေတိုက်ခိုက်မှုကြောင့် Al-Shabaab စစ်သွေးကြောအဖွဲ့ဒီ ကတဲ့ကလူတရားတဲ့မင်းတေဆုံးခဲ့တယ်လို့ပြန်ချားရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။တောင်ပိုင်းကရှယ်ဘလီဒေတာမှာလည်းအရင်ရက်တွေအတွင်းရှယ်ဘတ်စစ်တွေးကြ49ကိုရှင်းလင်းနိုင်ခဲ့တယ်လို့ပြောပါတယ်။ဆိုမလီယာစစ်တပ်ထောင်လိုင်းရင်းနဲ့ဒေတာနဲ့လူမျိုးစုလက်နက်ကိုင်းတွေဟာနိုင်ငံတကာမိတ်ဆွေတွေအကူအညီနဲ့အလဲပိုင်းဒေတာမှာပြုလုပ်တဲ့စစ်ဆင်ရေးအတွက်အတွင်းမှာရှယ်ဘတ်တပ်မှု12ယောက်ပါဝင်စစ်တွေးကြ100လောက်ကိုတိုက်ထုတ်နိုင်ခဲ့တယ်လို့ဆိုမလီယာပြန်ချားရေးဌာနဒူဝန်ကြီးAbdirahman Yusuf El Adala ကမော်ဂါဒီရှုမှာသတင်းတောက်တွေကိုပြောပါတယ်။တောက်ကြနေတဲ့ကအလဲပိုင်းဒေသမှာရှိတဲ့စစ်အခြေစိုက်စခန်းတစ်ခုကိုအယ်ရှဘတ်တွေလာရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးဒီတိုက်ခိုက်မှုနဲ့ကိုစစ်တပ်နဲ့မဟာမိတ်လူမျိုးစုလက်နက်ကင်ဖွဲ့တွေကပြန်ပြီးတိုက်ထုတ်ခဲ့ကြတာလို့ဒေတာအစိုးရအကြီးအကဲကပြောပါတယ်။ဆိုမာလီယာမှာဩဂုတ်လကစပြီးသမ္မတဟက်ဆန်ရှိခ်မဟာမိတ်ကအမေရိကန်နဲ့ဒေတာနဲ့လူမျိုးစုလက်နက်ကိုင်အကူအညီတွေနဲ့ Alchemist City တွေကိုစတင်တိုက်ခိုက်တာဖြစ်ပါတယ်။ဒီနှစ်အစပိုင်းသူသမရဖြစ်အရွေးကောက်ခံရတဲ့အချင်းအဆပြီးတော့ Alchemist တွေကိုအပြတ်တိုက်မယ်လို့သူကကြေညာခဲ့တာဖြစ်ပါတယ်
။ American ပြည်ထောင်စုမှာ Black Friday ခေါ်တစ်နှစ်တစ်ကြိမ်တောက်ကြနေမနဲ့အထူးဈေးလျှော့ရောင်းတဲ့နေ့မှာ online ကနေဈေးဝယ်သူတွေစံချိန်တင်မြင့်တက်ခဲ့ပြီးစုစုပေါင်း American Dollar 6.12 Billionဒေါ်လာတန်900ကျော်ဝယ်ယူခဲ့ကြတယ်လို့စောင့်ကြည့်လေ့လာခဲ့တဲ့ Adobe Computer Software Company ကစနေနေ့မှာအစီရင်ခံထုတ်ပြန်ခဲ့ပါတယ်။ American ပြည်ထောင်စုမှာ Thanksgiving Day ခေါ်ကျေးဇူးတော်နေ့ပြီးနောက်နေ့မနေ့တောက်ကြနေ့မှာအထူးလျှော့ဈေးနဲ့ကုန်ပစ္စည်းတွေကိုရောင်းချပေးလေရှိပါတယ်။ပြီးခဲ့တဲ့ Black Friday တောက်ကြနေ့တရက်ထဲမှာတင် online ကနေဈေးဝယ်တဲ့နှုန်းက 2.3 ရာနှုန်းမြင့်တက်ခဲ့တယ်လို့ Adobe Company ကဆိုပါတယ်။Adobe Company ဟာ America မှာရှိတဲ့ထိပ်တန်း online ဈေးရောင်းတဲ့ website တရာကဝယ်ယူမှုမှတ်တမ်း85ရာခိုင်နှုန်းကျော်ကိုလေ့လာပြီးအခုလိုထုတ်ပြန်ခဲ့တာပါဈေးတိုင်တွေထဲမှာလူကိုယ်တိုင်လာရောက်ဝယ်ယူမှုဟာ COVID ရောဂါကြောင့်လွန်ခဲ့တဲ့2နှစ်အတွင်းကျဆင်းခဲ့ပြီးကာယောဂါကျဆင်းလာတဲ့အတွက်အခုအခါ Black Friday နေ့မှာလူအများဆိုင်တွေကိုလာရောက်ဝယ်ယူမှုမြင့်တက်နိုင်တယ်လို့ခန့်မှန်းထားပေမဲ့ထင်သလိုမြင့်တက်ခဲ့ခြင်းမရှိပါဘူးနောက်ထပ်အယောင်မြင့်တက်နိုင်တဲ့တစ်တနေ့ကတော့ဒေါ်လာ 11.2 ဘီလီယံဘိုးလောက်ရောင်းအယောင်မြင့်တက်ခဲ့တဲ့ Cyber Monday Cyber တနင်္လာနေ့အယောင်ဖြစ်တယ်လို့ Adobe ကခန့်မှန်းထားပါတယ
် VOA American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ32 kHz 933နဲ့9383ည42 kHz 6153ညပထမနိုင်ဝက်မှာ190 kHz 1905လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင
် VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားအပြစ်ခတ်ရစဲထားတယ်လို့စစ်ကောင်စီဘက်ကရော AA အဖွဲ့ကပါ VOA ကိုအတည်ပြုပြောကြားပါတယ်
ရခိုင်ပြည်သူတွေရဲ့ဒီလက်ရှိရဆိုင်နေရတဲ့ဒီအခက်အခဲတွေကိုပြင်းထန်နိုင်ဖို့ရည်ရွယ်ပြီးတော့မှ humanitarian ceasefire ပေါ့နော်ဒီလူသားချင်းစာနာမှုဆိုင်ရာဒီအပြစ်ခတ်ရစေးရေးကိုကျွန်တော်တို့ဒီအလွတ်တဘောပေါ့နော်ဒီ informal လောက်တာဖြစ်ပါတယ်ခိုင်ပြည်သူတွေအတွက်အခြေခံအကြဆုံးဒီစာနာရိက္ခာဆေးဝါးတွေအများကြီးဟိုလိုအပ်နေပါတယ်နောက်ပြီးလို့ရှိရင်အခုရာဒီကဒီစဘာရိတ်တိန်နဲ့ဟိုယာတီဖြစ်တဲ့အခါကျတော့ကျွန်တော်တို့ရဲ့ပြည်သူတွေအတွက်ဟိုအဓိကထားစဉ်းစားပြီးတော့မှလူသားချင်းစာနာမှုဆိုင်ရာဒီအပြစ်ခတ်ရစေးရေးကိုကျွန်တော်တို့ဆောင်ရွက်တာဖြစ်ပါတယ
်။အေးပြောခွင့်ရခိုင်တုခါကပြောတော့တာပါစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကလည်းနှစ်ဖက်ချားမှာဆွေးနွေးမှုတွေရှိနေပြီးပြီးခဲ့တဲ့ရက်ပိုင်းကလေးကမြေပြင်ကတိုက်ခိုက်မှုတွေရစဲထားတယ်လို့ VOA ကိုပြောပါတယ်။နေတိုင်းလုံလုံပြစ်ခတ်တဲ့တွေကြားနေရတဲ့ရခိုင်မြောက်ပိုင်းကမောင်တော်ရသေးတောင်ကြောက်တော်နဲ့ပုံနှံကျွန်းမြို့နယ်တွေပံမှာလည်းအခုရက်ပိုင်းအတွင်းမှာပဲပြစ်ခတ်တဲ့တွေမချားရဘူးလို့ဒေသခံတွေကပြောပါတယ်
။ထိုင်းနိုင်ငံမှာရှိတဲ့2020နဲ့2021ခုနှစ်ကိုဗစ်ကာလမှာနိုင်ငံကူးစာအုပ်တည်တန်းကုန်နေတဲ့မြမရွှေပြောင်းအလုပ်သမား12000ကျော်တည်တန်းတုပ်ဖို့ကြံနေတဲ့အတွက်ဒီဇင်ဘာလကုန်နောက်ဆုံးထားစီရင်ပေးသွင်းရမယ်လို့စက်ယုံအလုပ်ယုံတွေမှာရှိတဲ့နားလည်မှုစာကြွန်လွှာ MOU အတွက်တာဝန်ရှိတဲ့ကိုယ်စားလှယ်တွေကိုဘန်ကောက်မြန်မာတန်ယုံကတောက်ကြနေမှာအကြောင်းကြားခဲ့တယ်လို့အလုပ်သမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်။ရွှေပြောင်းအလုပ်သမားရေးဆောင်ရွက်သူဦးမင်းဦးကအခုလိုပြောဆိုခဲ့ပါတယ်
။သူတို့တွေက2016 2019အဲ့လိုဝင်ကျင်နေလားစာအုပ်ရပါပြီလုပ်နေတဲ့နေထိုင်တဲ့လူတွေရောအဲ့လူရဲ့တက်တန်းနေရ9နှစ်ဆိုတော့အခုကုန်တာပေါ့ဗျာဆိုတော့အဲ့လူတွေအတွက်တက်တန်းဆက်ဖို့အတွက်ကိုအကြောင်းကြားတာပဲဟို MOU သမားဆိုလို့ရှိရင်လည်းဗမာပြည်ပြန်ပြီးတော့မှတက်တန်းတိုးရတာဒါမှမဟုတ်လည်းဟိုတော့ဗမာပြည်ကိုပြန်လို့မရဘူးလက်သက်တွေပြိတ်ထားတဲ့ကိုဗစ်ကြောင့်ပါ냐ဆိုတော့ ဒီမှာပဲခြေလျော့တတန်းတိုးခိုင်းတာလုပ်တယ်ဒါကဘယ်လိုပဲဖြစ်ဖြစ်အဲ့ဒီအကြောင်းကြောင့်အဲ့ဒါကြီးမလုပ်ပြတဲ့ဟာရောအဲ့ဒါမှကြံနေတာပေါ့
တတန်းတုတ်ပင့်မြန်မာလုံသားစင်းတွေကိုဆက်ယုံအလုတ်ယုံမှာရှိတဲ့ MOU ကုစလေတွေအနေနဲ့မြန်မာတန်ယုံကကောင်စင်းဝင်ဌာနကိုတတ်မှတ်တဲ့ပုံစံနဲ့တူဦးရေစင်းပေးပို့ရမယ်လို့တန်ယုံကအကြောင်းကြားထားပါတယ်။တန်ယုံကနေတဆင့်လောက်ရတဲ့ကိစ္စတွေမှာနှောင့်နှေးကြံ့ညာမှုတွေရှိတဲ့အတွက်နိုင်ငံကူးလက်မှတ်တွေကိုပွဲစားကနေတဆင့်အခကျင်းငွေများစွာပေးပြီးလှုပ်ကြတာတွေလည်းရှိတယ်လို့ဆိုပါတယ်။ဒီလိုလှုပ်ဆောင်ရမှာတရားဝင်မှုမရှိဘဲနဲ့အဖမ်းဆီးခံရတာတွေလိမ်လည်ခံရတာတွေရှိတယ်လို့လည်းအလုတ်သမားရေးဆောင်ရွက်သူတွေကပြောဆိုခဲ့ပါတယ်။
တရုတ်နိုင်ငံနောက်ပိုင်းမှာရှိတဲ့ရှင်ချန်ဒေသကမြို့တော်ဥရမ်ချီမှာတင်းကျပ်တဲ့ zero covid covid စီးကန်းနဲ့ထိန်းချုပ်ထားတာ3လကျော်ရှိလာချိန်မှာပဲမြို့ကန်တွေဟာထူးထူးခြားခြားညပယ်မှာဆန္ဒပြခဲ့ကြတဲ့နောက်အာဏာပိုင်တွေကစနေနေ့မှာတချို့နေရာတွေအတွက်စီးကန်းတချို့ကိုဖြေလျှော့ပေးခဲ့ပါတယ်။တိုင်ခန်းဝင်းတစ်ခုမှာမီးလောင်ပြီးလူ10ဦးလောက်တေဆုံးခဲ့ရတာကလည်းဒေသခံတွေရဲ့မကျေနပ်ချက်ကိုမီးလောင်ရလေးပြင့်တယ်လို့ဖြစ်စေခဲ့တာပါ။ဒီမီးကိုအရေးပေါ်လုံသားတွေနှိမ့်တက်ဖို့ကြိုးစားပေမဲ့ covid စီးကန်းတွေကြောင့်ကြန့်ကြာခဲ့ရပြီးမင်းငိမ့်မှုအတွက်3နာရီလောက်ကြာခဲ့တာဖြစ်ပါတယ်။ COVID-19 ကူးစက်ပြန့်ပွားမှုကိုထိန်းချုပ်ဖို့အတွက်တရုတ်အာဏာပိုင်ရဲ့တင်းကျပ်တဲ့ဆိုင်းရမှုတွေကိုစိတ်ပြတ်ကြောင်းလူမှုမီဒီယာတွေကနေထုတ်ဖော်နေကြတယ်လို့အခုဆန္ဒပြမှုတွေပါဖြစ်ပွားခဲ့တာပါ။ Urumqi မြို့ကတချို့ရဲ့နေအိမ်ကားတွေဟာချင်းကျိုးတွေနဲ့အပိတ်ခံထားတယ်လို့ပြောပါတယ်။မြို့ကအများပြားကတော့အစိုးရရဲ့ပြင်းထန်တဲ့ COVID ကန့်သတ်ချက်တွေကအခုတောက်ကြံနေလောင်ကျွမ်းနေမိကနေလွတ်အောင်ပြေးဖို့အတွက်အတားအဆီးဖြစ်စေတယ်လို့ယုံကြည်တယ်လို့အစိုးရထုတ်ပြန်တဲ့တည်ဆုံသူအရေးအတွက်ကလည်းတကယ်တမ်းတည်ဆုံသူအရေးအတွက်တည်းရော့မယ်လို့ယုံကြည်ပါတယ်။အစိုးရအရာရှိတွေကတော့အခုလိုဆွဆဲမှုတွေကိုညှင်းဆုပ်ပြီးအဆောက်အဦတွေမှာအတားအဆီးမရှိကြောင်းနဲ့ဒေသခံတွေတွားလာကြရှိကြောင်းပြောပါတယ်။ဆန္ဒပြပွဲမှာတော့ Urumqi မြို့ကန်အများပြားဟာတိတ်အေးတဲ့ညမှာထူထဲတဲ့ဆောင်းတွင်းဝက်ကုတ်အင်းကြီးတွေဝက်ပြီးတော့ငင်းချမ်းစွာဆန္ဒပြခဲ့ကြတာဖြစ်ပါတယ
်။ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲစနေနေ့ပွဲစဉ်တွေမှာတော့အာဂျင်တီးနားနဲ့မက္ကဆီကိုရှင်ပြိုင်ကစားကြရမှာအာဂျင်တီးနားက2-6မရှိနဲ့အနိုင်ရရှိခဲ့ပါတယ်။အာဂျင်တီးနားအသင်းကကမ္ဘာကျော်တိုက်စစ်မှုလိုင်ရီနိုမက္ကဆီကဒုတိယပိုင်း64မိနစ်မှာပထမဂိုးသွင်းယူခဲ့ပြီးလူစားထုတ်ဝင်ရောက်လာတဲ့အန်ဇိုFernandez ကပွဲပြီးကနေ89မိနစ်အရောက်မှာအာဂျင်တီးနားအတွက်ဒုတိယဂိုးကိုသွင်းယူခဲ့ပါတယ်။အာဂျင်တီးနားကစားသမားမက္ကဆီဟာအသက်35နှစ်ရှိပြီဖြစ်ပြီးဒီကမ္ဘာဖလားဘောလုံးပွဲဟာသူ့အတွက်နောက်ဆုံးဖြစ်ဖို့များပါတယ်။ကမ္ဘာပွဲစဉ်တွေမှာအဆင်အလာရနာမည်ကျော်ခဲ့တဲ့အာဂျင်တီးနားအသင်းဟာသူ့ရဲ့ပထမပွဲစဉ်မှာ Saudi Arabia နဲ့ကစားခဲ့ပြီး2-2နဲ့ရှုံးနိမ့်ခဲ့တဲ့အတွက်အတော်ကိုအံ့အားသင့်ခဲ့ကြပါတယ်။အာဂျင်တီးနားအသင်းကိုနိုင်ခဲ့တဲ့ Saudi အသင်းဟာစနေနေ့ပွဲစဉ်တွေမှာတော့ပိုလန်ကို2-6မရှိနဲ့ရှုံးခဲ့ပါတယ်။ပိုလန်ကအနိုင်ရခဲ့ပါတယ်။နောက်ပွဲစဉ်တစ်ခုဖြစ်တဲ့ပြင်သစ်နဲ့ဒိန်းမတ်ပွဲမှာတော့ပြင်သစ်က2-2နဲ့ဒိန်းမတ်ကိုအနိုင်ရလိုက်ပါတယ်။ဒါကြောင့်အုပ်စုစီပွဲစဉ်တွေအဖြစ်စနေနေ့ကအနိုင်ရခဲ့တဲ့နှစ်သင်းဖြစ်တဲ့ပိုလန်နဲ့အာဂျင်တီးနားတို့တတိယပွဲကစားရမှာဖြစ်ပြီးရှုံးနိမ့်ခဲ့တဲ့ Saudi Arabia နဲ့ Mexico တို့ထပ်မံကစားရအောင်မှာဖြစ်ပါတယ်။စနေနေ့ပွဲစဉ်တွေကတစ်ခုဖြစ်တဲ့ Australia နဲ့ Tunisia ပွဲမှာတော့ Australia က2-6မရှိနဲ့ Tunisia ကိုနိုင်ခဲ့ပါတယ်။လာမယ့်ဗုဒ္ဓဟူးနေ့မှာတော့ Australia ကဒိန်းမတ်နဲ့ကစားရမှာဖြစ်ပြီး Tunisia ကတော့ပြင်သစ်နဲ့ကစားရမှာဖြစ်ပါတယ်ခင်ဗျာ။တင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်တင်ပြခဲ့တာဖြစ်ပါတယ်။ VOA ရဲ့တင်းငွေနေနေမနေ့ပြအသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့တင်းဆောင်းမနဲ့အပတ်စဉ်ကန်တာတွေကိုဇက်တိုက်ထုတ်လွှင့်မှုအချိန်ကြာရောက်လာပါပြီ။ပထမအဆုံးအနေနဲ့ကတော့တင်းဆောင်းမတစ်ပုဒ်ကိုတင်ပြပါအောင်မယ်။နိုင်ဂျီးရီးယားနိုင်ငံမှာတစ်နှစ်ကိုရင်သားကင်ဆာနဲ့သေဆုံးရသူ19,000ကျော်လောက်ရှိတယ်လို့အာဖရိကကင်ဆာလေ့လာသူတွေကခန့်မှန်းတွက်ချက်ထားပါတယ်။ဒီယောဂါနဲ့သေဆုံးရသူအရေအတွက်ကတိုးလာနေစေဖြစ်ပြီးဒါဟာရင်သားကင်ဆာအတွက်စမ်းသပ်စစ်ဆေးမှုတွေလုပ်ဖို့အချိန်အတော်ကြာစောင့်ကြရတာကြောင့်လည်းပါဝင်ပါတယ်။နိုင်ဂျီးရီးယားရူဘော့နီးပညာပညာအင်ဂျင်နီယာတဦးကတော့ရင်သားကင်ဆာဖြစ်တာကိုစောစောစီးစီးသိအောင်လုပ်ပေးနိုင်တဲ့အသက်ကံနိုင်တဲ့အမျိုးသမီးအောက်ခံအင်ဂျီတခုကိုတီထွင်ထားတယ်လို့ပြောဆိုပါတယ်။နိုင်ဂျီးရီးယားက VOA သတင်းတောက်တမိုသီပေးပို့ထားတဲ့သတင်းကိုဒေါက်ခင်မျိုးသက်ကဆက်ပြီးပြောပြမှာပါ။
ရိုဘော့နည်းပညာအင်ဂျင်နီယာကမီဆိုလာဘိုလာရင်ဝါရဲ့အတော်ဟာရင်သားကင်ဆာအဆင့်3နဲ့2019မှာသေဆုံးခဲ့ရပါတယ်။သူ့အတော်ကဒီယောဂါဖြစ်တာဟာသူ့ကိုဆုံးဖြူစားတာဆိုပြီးပြောက်အောင်ဆူတောင်းတာပဲလုပ်ခဲ့တယ်လို့ပြောပါတယ်။သူ့အတော်ဆုံးပါသွားချိန်မှာတော့တခြားအမျိုးသမီးတွေကိုကူညီဖို့အတွက်သူကဆုံးဖြတ်ခဲ့ပါတယ
်။ I have a conversation with one of the oncologists taking care of her then and
အတော့ကိုကုသပေးတယ်ကင်ဆာရောဂါတစ်ခုတွေကတရားကိုကျွန်မကမေးကြည့်ပါတယ်ဒီကင်ဆာရောဂါအတွက်ကနဦးစင်မှာစံတန်နိုင်သလားလို့ပေါ့အဲ့ဒီလိုစံတန်နိုင်ရင်ကုသပေးနိုင်တဲ့အခွင့်အလမ်းရောရှိသလားပေါ့သူ့ကိုမေးတယ်လို့ကိုယ်တိုင်လည်းသူတေသနာလုပ်ကြည့်လိုက်တဲ့အခါမှာယောဂါရှင်၁၀ယောက်မှာ၉ယောက်ကိုပြောက်အောင်ကုပေးနိုင်တာတွေ့ရပါတယ
်ဒီယောဂါနဲ့ပတ်သက်ပြီးအကူအညီပေးဖို့ smart bra ကိုဘိုလရွန်ဝါကတည်ထွင်ခဲ့တာပါသူရဲ့ smart bra ဟာရင်သားနဲ့ရင်ဘတ်နံရံကအချက်လက်တွေကိုကောက်ယူပြီးရတဲ့အဖြေကိုနိုင်ဝက်အတွင်းမှာပဲ mobile application မှာတင်ပေးနိုင်တယ်လို့ပြောပါတယ်။သူရဲ့ပထမဆုံး smart bra model ပုံစံကိုတော့အစောဆုံးလာမယ့်2013 April လလောက်မှာထုတ်နိုင်မယ်လို့ခန့်မှန်းထားပါတယ
်။ We launched the prototype this February.That was when we launched the prototype working prototype.
အခု February မှာရှေ့ပြေးပုံစံတစ်ခုထုတ်ခဲ့ပါတယ်။ဒီဆက်အတွက်ထိရောက်မှုပို့ပြီးတော့ရှိလာစေဖို့ကွန်ပျူတာ chip နဲ့ပတ်သက်ပြီးဘယ်လိုလုပ်နိုင်မလဲဆိုတာကိုကမ္ဘာတစ်လွှားကဆေးဘက်ဆိုင်ရာကျွမ်းကျင်သူတွေစီကအကြံပြုချက်တွေရယူခဲ့ပြီးတော့မှဒီရှေ့ပြေးပုံစံကိုထုတ်ခဲ့တာပါ
။ Nigeria မှာတစ်နှစ်ကို cancer နဲ့သေဆုံးရသူက9,200လောက်ရှိတယ်လို့ကျန်းမာရေးအရာရှိတွေကပြောပါတယ်။ရင်သားကင်ဆာနဲ့တေဆုံးရသူကအများဆုံးဖြစ်ပြီးဒါဟာယောဂါရှိမရှိစမ်းသပ်မှုအချိန်မီမရတာကြောင့်ဆိုတာခဏခဏတွေ့ရတယ်လို့ဆေးဘက်ကျွမ်းကျင်သူတွေကပြောပါတယ်။ဘိုလာရွန်ဝါကတော့စမ်းသပ်မဲ့သူတွေကြိုတင်ချင်းဆိုစရာမလိုဘဲနဲ့လာပြီးဆက်ဆင်းနိုင်ဖို့အတွက်သူ့ဆက်ကိုဒေတာစည်းကမ်းလေးတွေမှာထားနိုင်အောင်အစိုးရခွင့်ပြုမှုရဖို့လုပ်နေတာပါ။ရင်သားကင်ဆာဝေဒနာရှင် Gloria Chinri Ogwu ဟာ2019မှာခွဲထုတ်ဖယ်ရှားပစ်ခဲ့ပြီးအသက်မသေးရက်တည်နိုင်ခဲ့သူပါသူ့ရဲ့အမာရွတ်နဲ့ပတ်သက်ပြီးစိုးရင်စိတ်တွေကိုကြော်လွားနိုင်မှုအတွက် shirtless ဓာတ်ပုံအရိုက်ခံတဲ့အဖွဲတွေပါခဲ့သူလည်းဖြစ်ပါတယ်သူမဟာအခုရင်သားကင်ဆာပညာပေးအဖွဲဖြစ်တဲ့ Project Pink Blue မှာအလုပ်လုပ်နေပါတယ
် I said to the people who are down with cancer it's not a death sentenceYou know, keep pushing, keep pushing.
ကျန်စာဖြစ်လို့နှိမ်ကျင်တဲ့သူတွေကိုဂရုမစိုက်နဲ့လို့ကျွန်မပြောပါတယ်။ဒါဟာသေမိန်ကြတာမဟုတ်ပါဘူး။တွန်းအားဆက်ပေးဖို့မျှော်လင့်ချက်ဆက်ထားဖို့ယုံကြည်ချက်ဆက်ထားဖို့ကြုံနေရတဲ့စိန်ခေါ်မှုတွေကိုဆက်ပြောပြဖို့လုပ်ရမှာပါ။တကယ်လည်းတနည်းကြရင်ဒီကန်ဆာအတွက်ဆေးတွေ့မယ်လို့ကျွန်မတို့မျှော်လင့်ပါတယ
်။2019မှာနိုင်ဂျီးရီးယားသမ္မတကနိုင်ဂျီးရီးယားကင်ဆာသုတေသနနဲ့ကုသရေးဆိုင်ရာဥပဒေတက်ကိုလက်မှတ်ရေးထိုးပြဋ္ဌာန်းပါတယ်။နောက်တစ်နှစ်မှာပဲ၄နှစ်စီမံခန့်တဲ့ဒေါ်လာသန်း200ကိုကင်ဆာထိန်းချုပ်ရေးအစီအစဉ်ဖြစ်စဆောင်ရွက်ခဲ့ပြီးကနဦးရှင်ရင်သားကင်ဆာဖြစ်ပွားမှုသိနိုင်ဖို့နဲ့ကုသဖို့လုပ်ပေးခဲ့ပါတယ်။ Project Pink Blue အဖွဲ့အမှုဆောင်ညွှန်ကြားမှုက Run City ချီတည်ပေးပါ
။ We have a very poor health system. We have a system that is so complicated.
ကျမတို့စီမံချက်မှရစနစ်ကတိတ်မကောင်းပါဘူး။စနစ်ကတိတ်ရှုပ်ထွေးတယ်လို့ပြည်သူလူထုအတွက်ကင်ဆာဆန်းသတ်မှုတွေလည်းလုံမပေးနိုင်ဘူးလို့ပြောတော့တာပါ။ကင်ဆာရောဂါအတွက်စောစောသိအောင်ဆန်းသတ်ဖို့နဲ့ချက်မှရနေထိုင်မှုပုံစံပြောင်းရေးအတွက်အောက်တိုဘာလမှာကင်ဆာအသိပညာပေးလူထုလှုပ်ရှားမှုတွေလုပ်ကြတယ်လို့ Medicaid Center Foundation ကဖာတီမာဒမ်ဘတာကပြောပါတယ်။
We're seeing more cases because of the change in lifestyle consumption of
တာရှိခံအောင်လုပ်ထားတဲ့အစားအစာတွေစားတာကိုယ်လည်းလှုပ်ရှားမှုသိမ့်ရှိတာချင်းချင်းချင်းချင်းမစားတာလိုမျိုးလူနေမှုပုံစံတွေပြောင်းနေတာကြောင့်ယောဂါဖြစ်သူပိုများလာတာတွေ့နေရပါတယ်။ရင်သားကင်ဆာအတွက်စစ်ဆေးမှုတွေတိတိကျကျလုပ်ဖို့လည်းနိုးဆော်နေပါတယ်
။ဘိုလာရန်ဝါကတော့သူ့ရဲ့တီထွင်မှုကရင်သားကင်ဆာနဲ့ပတ်သက်ပြီးအကူအညီတွေပေးနိုင်မယ်လို့မျှော်လင့်နေတာပါ။
ဒါကတော့ဒေါက်ခင်မျိုးသက်တင်ပြသွားတာပါနိုင်ဂျီးရီးယားကအမျိုးသမီးရင်သားကင်ဆာကာကွယ်ရေးလုပ်ငန်းတွေအကြောင်းတင်ပြသွားတာပါဆက်လက်ပြီးတော့ဒုအတန်အစီအစဉ်ကိုတင်ဆက်ပါရမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်မှုဇုန်တွေမှာအလုအလုနေကြရတဲ့ဆက်ယုံအလုသမားတော်တော်များများအလုသမားအခွင့်အရေးတွေဆုံးရှုံးနေကြပေမဲ့လည်းထုတ်ပေါ်ပြောဆိုတိုင်ကြားတာတွေမလုပ်ရဲဘူးဖြစ်နေပါတယ်ဒီအခြေအနေတွေကိုဒုအတန်အစီအစဉ်မှာတင်ဆက်ထားပါတယ်
ကျောင်းကခေါင်းဆောင်ဆောင်ခိုင်းဘုံစောက်မှုပေါ့လူလာမှစီးကောင်းသွားဆိုတော့ကျွန်တော်ကဒီမှာသူ့တက်လုံနေသိပါလိသိတယ်မတရားထွက်နေ
သူကိုယ်တိုင်ကလည်းအဲ့ဒါကိုပြောလိုက်သူ့ကိုအလုပ်ဖြုတ်လိုက်မလားပြီးရင်သူ့ကိုလုပ်ငန်းခွင်ထဲမှာဖိနှိပ်မလားဆိုတော့သက်ဆိုင်ရာတာဝန်ခံများရဲ့ဖိနှိပ်မှုများကြောင့်လည်းသူတို့ဒီအမှန်တရားကိုမပြောနိုင်တဲ့အခြေအနေအဲ့လိုမျိုးဖြစ်နေတာ
အာဏာမသိငင်စဲစုနဲ့အတွင်းကမြန်မာနိုင်ငံမှာလူ့သမားအခွင့်အရေးခံစားမှုတွေအလွန်တိုးတက်ခဲ့ပါတယ်တိုးတက်မှုတွေအများကြီးတဲကမှအလုသမားသမဂ္ဂအသင်းအဖွဲ့တွေကိုတရားဝင်ခွင့်ပြုပေးတာလူမှုဖွံ့ဖြိုးရေးစနစ်စတင်ကျင့်သုံးခဲ့တာ လုပ်ငန်းခွင်ကျန်းမာရေးနဲ့ဘေးကင်းရေးဥပဒေကနေလုပ်ငန်းခွင်မှာဘေးအန္တရာယ်ပိုမိုကင်းရှင်းစေဖို့စီမင်းတွေပြဋ္ဌာန်းထားတာတွေရှိခဲ့ပါတယ်။ဒါပေမဲ့အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ဒီလိုတိုးတက်ပြောင်းလဲမှုတွေဟာအလွန်တရာဆုပ်ယုပ်သွားခဲ့တယ်လို့ဒုအထံနဲ့တွေ့ဆုံခဲ့တဲ့တက်ကြွလှုပ်ရှားသူတွေနဲ့အလုပ်သမားတွေကပြောပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအထံအပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီ season ကို Frontier မြန်မာနဲ့ Foundation Hero Dero ကတင်ဆက်တာဖြစ်ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးပါမယ်။ဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။သူ့နာမည်ကိုကိုအောင်လို့ပဲခေါ်ကြရအောင်ပါ။ကိုအောင်ကဘယ်ကလဲ။ဘာလို့လုတ်ကင်လဲဆိုတာကိုတော့ကျမတို့ပြောပြလို့မရပါဘူး။မလူလာအပ်တဲ့ပြဿနာတွေဖြစ်လာမှဆိုရင်လည်းအတွက်ကိုအောင်အလုလုတဲ့စက်ယုံကိုလည်းထုတ်ပေါ်ပြောပြလို့မရနိုင်ပါဘူးမြန်မာနိုင်ငံကအလုယုံစက်ယုံတွေဟာအလုသမားစီးမြင်စည်းကမ်းတွေကိုမလိုက်နာမှုနဲ့ဥပဒေစိုးမိုးမှုအားနည်းနေတာတွေကြောင့်အလုသမားတွေဟာသူတို့ရဲ့ပြဿနာတွေကိုထုတ်ပေါ်ပြောဆိုဖို့ကြောက်ရွံ့နေကြရပြီးဆိုရတဲ့အခြေအနေတွေအောက်မှာအလုလုကင်နေကြရပါတယ်အဲ့ဒီလိုအလုလုကင်နေကြရတဲ့မြန်မာနိုင်ငံကထောင်ထဲချီတဲ့စက်ယုံအလုယုံအလုသမားတွေထဲမှာကိုအောင်တယောက်လည်းအပါအဝင်ဖြစ်ပါတယ်ကိုအောင်ဟာစက်ယုံမှာအလုပ်လုပ်နေစဉ်စပိုင်းဆိုင်ရာချိုးယွင်းမှုနဲ့မတော်တဆမှုကြောင့်ဒဏ်ရာရရှိခဲ့ပါတယ်
။စက်ယုံဘက်ကဘာလို့ရောက်မှုမရှိဘူးများမရှိဘူးဆိုတော့တို့ကစက်ယုံဟာခေါင်းဆောင်ဆောင်ခိုင်းတယ်။ဘုံဆိုစက်ယုံမှုပေါ့။သူလာမှစီးကောင်းသွားဆိုတော့ကျွန်တော်ကဒီမှာသူတက်လုံနေသွေးပါလိ။သွေးရမတရားထွက်နေတယ်။သူ့ကိုဆောင်ဖို့ကျွန်တော်မှအချိန်မရှိဘူး။အဲကျွန်တော်တစ်ချက်ပြန်စဉ်းစားလိုက်တယ်။လူတွေကပတ်ဆက်မရရင်လည်းနေပါစေ။ငါကငါပတ်ဆက်နဲ့ငါသွားမယ်ဆိုပြီးတော့ဝဲဆုံးဖြတ်လိုက်တယ်ပေါ့နော်။အပြင်စီးကောင်းပါဗျာ။ကိုတော့တို့ဆောက်ပြင်းတည်နေနေသေးတယ်။ကိုပေါ်ဆောက်လို့ဖြစ်တယ်ပြောသေးတယ်သူက
ဒီလိုတုံ့ပြန်ဖြစ်ရှင်းမှုမျိုးဟာအလို့ရှင်တွေကြားထဲမှာတော့အထူးဆန်းမဟုတ်ပါဘူး။အဲ့ဒီလိုဖြစ်လာရင်အလို့ရှင်တွေဘက်ကအခုအညီမြန်မြန်ဆက်ဆာပေးတဲ့သူတွေတိတ်မရှိဘူးလို့အလို့သမားရေးကူညီဆောင်ရွက်နေတဲ့သွေးစည်းညီညွတ်သောသမဂ္ဂများအဖွဲ့ချုပ်မြန်မာ SDUM ကတာဝန်ရှိသူတို့ဖြစ်တဲ့ဒေါ်မျိုးမျိုးအေကအခုလိုဆိုပါရယ်
။သူ၁၀ရောက်မှဆိုတယောက်လောက်ပဲတာဝန်ယူတဲ့သူရှိတာပါ။ကျန်တဲ့လူတွေကတော့တာဝန်ယူမှုလုံးဝမရှိတာ။ရှင်းရှင်းပြောရင်တော့လုပ်ငန်းရှင်တော့သိရလားမသိပါဘူးမြန်မာရဲ့ဒါဒီအားလုံးကmanager တွေ super တွေဒီ hr တွေနဲ့ပဲပြီးသွားကြတာဆိုတော့ဒီမြန်မာလူမျိုးတွေကလည်းကိုယ့်လူမျိုးတွေအပေါ်မှာကိုယ့်နိုင်ငံသားတွေအပေါ်မှာဆာလာသိမ့်မရှိကြတော့ဘူ
းကိုအောင်ကတော့သူ့ရဲ့ထံရကိုကုသမှုတစ်ရက်ပဲခံယူရပြီးနောက်နေ့မှပဲလုပ်ငန်းခွင်ကိုပြန်ဝင်ရပါတယ်အဲ့ဒီလိုမှမဟုတ်ရင်သူ့လာစာငွေတွေကပတ်စံအဖြတ်ခံရမှာဖြစ်တယ်လို့ပြောပါတယ
်တရက်ကနေ့ရက်မလာနိုင်ဘူးဆိုနေ့ရက်ဖြစ်သွားပြီဆိုမလာနိုင်တော့တော့အဲ့လိုမျိုးခွင့်မပေးတော့ဘူးကျွန်တော်ကျောင်းမိုင်မလို့နေမကောင်းလို့မလာတဲ့လူတွေလည်းရှိတယ်လေအဲ့ဒီတော့ဗလာနဲ့ကအများကြီးဆုံးတော့ကျွန်တော်တို့ရာထဲချီတောင်းနေမှောင်ရှိတော့ကျွန်တော်တို့ပြောရတယ်ပေါ့ဒီတော့မရဘူးလားရတော့ဘူအာရာသိန်းမှာဆိုပူဆိုဘလုံးမသားမရဘူးမေးသေးတော့ဗလာနဲ့တကောပေးမေးသေးပါနဲ့အဲ့ဒါတော့မသုံးတော့ဖြစ်မှာ
အလုတ်တရက်ပြက်လို့ဖြတ်ခံရတဲ့ငွေပမာဏကကိုအောင်လစာရဲ့6ပုံပုံတစ်ပုံလောက်ရှိနေပြီဒီပမာဏဆိုရင်ရွာမှာရှိတဲ့သူ့မိသားစုကိုပြန်ထောက်ပတ်မှုအရေးပါတဲ့ငွေပမာဏတွေပါဝင်ပါတယ်နောက်ဆုံးတော့ဒံရအတွက်ဈေးကူသားစိတ်3သိန်းနီးပါးကုန်ချခဲ့ပြီးတပြားတစ်ချက်ကိုမှစက်ယုံကပြန်မပေးခဲ့ပါဘူးမတော်တဆဖြစ်မှုတွေကလုပ်ငန်းခွင်တွေမှာအထူးသဖြင့်စက်ယုံအလုပ်ယုံတွေမှာဆိုရင်စက်ပစ္စည်းချို့ယင်းမှုအစမတန်အလုပ်ဝင်ပြီးမှုဒါမှမဟုတ်လုပ်ငန်းခွင်ဘေးကင်းရေးသမတ်ချက်တွေကိုမလိုက်နာမှုစတဲ့ပြဿနာတွေကြောင့်ဖြစ်ပွားလေးရှိပါတယ်ဒါပေမဲ့လည်းအလုပ်သမားတွေဘက်ကဒီလိုမတော်တဆမှုတွေကိုသတင်းပို့ဖို့စိုးရင်ကြောက်ရွံ့နေကြပြီးဒီလိုစိုးရင်နေကြတာဟာဘသူတရင်ဖို့တိုင်ကြလိုက်လဲဆိုတာအလို့ရှင်ကပြန်တိသွားမှဆိုတာကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံကုံထုတ်နှင့်စက်မှုလက်မှုအလုပ်သမားများအဖွဲ့ချုပ် IWFN ကဗဟုအလုပ်မှုဆောင်တို့ကဆိုပါတယ
်လုပ်ငန်းခွင်ထဲမှာလက်ကိုဥမာဆက်နှက်စီရိုက်မိတဲ့ဗတ်ရက်ရိုက်မိတဲ့ပြောပါတော့အဲ့ဒီရိုက်တဲ့လူကသူကလူ၄50ရောက်ရောက်50ဖြစ်တာမှမဟုတ်တာနော်သူတိယောက်ပဲဖြစ်တာဒီတရင်ကဒီလိုမျိုးတင်လိုက်တဲ့ခါကျရင်သူဆိုတာသိမယ်ဗျာပြီးတော့သူကိုယ်တိုင်ကလည်းအဲ့ဒါကိုပြောလိုက်သူ့ကိုအလုပ်ဖြုတ်လိုက်မလားပြီးရင်သူ့ကိုလုပ်ငန်းခွင်ထဲမှာဖိနှိပ်မလားဆိုတော့လုပ်ငန်းခွင်ထဲမှာရှိတဲ့သက်ဆိုင်ရာတာဝန်ခံများရဲ့ဖိနှိပ်မှုများကြောင့်လည်းသူတို့ဒီအမှန်တရားကိုမပြောနိုင်တဲ့အခြေအနေအဲ့လိုမျိုးဖြစ်နေတာ
ဒီအခြေအနေတွေကြောင့်အလုပ်သမားအများစုကတော့ဒုအထံရဲ့မေးမြန်းမှုကိုဖြေကြားဖို့တွန်းဆုတ်နေခဲ့ကြပါတယ်ဒီလိုဆိုရင်ကြောက်ရွံ့နေကြတဲ့အခြေအနေတွေကအာဏာသိမ်းပြီးချိန်ကဆက်လို့ပိုဆိုးလာပါတယ်အလုသမားအတန်မထွက်နိုင်တဲ့အဓိကအကြောင်းရင်းကတော့အလုသမားသမဂ္ဂတွေကိုစစ်ကောင်စီနဲ့လှုပ်ရှင်တွေဘက်ကဖိနှိပ်ထားတာကြောင့်ပဲဖြစ်ပါတယ်။လက်ရှိကာလမှာနိုင်ငံမှုတစ်ခုကိုတိုင်ကြားပြီးဆိုရင်အလုသမားတွေအနေနဲ့သူတို့ရဲ့တိုင်ကြားချက်တွေကိုကိုယ်တိုင်ညှိနှိုင်းဖြေရှင်းမှုတွေလုပ်ကြရမှာဖြစ်ပြီး သူတို့ရဲ့ရရှိမဲ့ခန်းစားပိုင်ခွင့်တွေနဲ့အခွင့်အရေးတွေကိုအလုသမားတွေနဲ့အတူကာကွယ်ပြောဆိုပေးနိုင်မဲ့အလုသမားသမဂ္ဂအဖွဲ့အစည်းတွေမရှိဘဲတဦးချင်းစီရင်ဆိုင်ဖြည့်ရှင်းကြရမယ့်အခြေအနေပါ။အလုသမားသမဂ္ဂတွေနဲ့အလုသမားအရေးတက်ကြွလှုပ်ရှားသူတွေဟာဖေဖော်ဝါရီ1ရက်နေ့စစ်အာဏာသိမ်းမှုဖြစ်စဉ်ကိုရှေ့တန်းကနေပါဝင်ဆန္ဒပြခဲ့ကြပါတယ်။အဲဒါကြောင့်လဲသူတို့ဟာစစ်အာဏာရှင်တွေရဲ့အဓိကပြစ်မှတ်ဖြစ်နေပြီးသမဂ္ဂတွေနဲ့အလုသမားတက်ကြွလှုပ်ရှားမှုအဖွဲ့အစည်းပေါင်း16ခုကိုတရားမဝင်အဖွဲ့အစည်းတွေအဖြစ်ကြေညာခံထားရပါတယ်။ကုံတွေးဆိုင်ရာကျင်းဝတ်စောင့်ကြည့်ရေးအဖွဲ့ ETI ရဲ့အဆိုအရအလုသမားသမဂ္ဂခေါင်းဆောင်300ဦးဖမ်းဆီးခံထားပြီး55ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။အရင်ကလုပ်ငန်းခွင်မတော်တဆမှုတွေကိုဖြေရှင်းမှုအတွက်ဘလို့လုပ်ငန်းစဉ်မျိုးတွေရှိတယ်ဆိုတာကို IWFN ကဘိုးအလုံးမှုဆောင်ကအခုလိုရှင်းပြပါတယ်
။နိုင်ငံရေးမဖြစ်ခင်ကာလကတော့လုပ်ငန်းခွင်ဒီထိခိုက်တရားရမှုတွေနဲ့ပတ်သက်ရင်နော်တခုခုတစုံတရာဖြစ်တယ်ဆိုရင်ဒီအလုံသမားတွေကနေပြီးတော့မှပြောတာတွေစက်ရုံထဲမှာရှိတယ်။အလုံသမားတမကအဖွဲ့အစည်းတွေရှိတဲ့အခါကျတော့တက်နိုင်ဆုံးပေါ့နော်ခွင်းရဲ့နောက်ခန်းစားခွင်းရော်ကြီးဆိုလဲရော်ကြီးနင်းနာကြီးဆိုလဲနင်းနာကြီးဒါမျိုးတွေရအောင်ပေါ့နော်အလုပ်ပေးနိုင်ခဲ့တာတွေရှိရပေါ့နောက်တစ်ခုကလုပ်ငန်းခွင်နဲ့ပတ်သက်ရင်ဒါလူမှုဖူလို့ရေးပေါ့နော်ဒါထက်ဝင်ကြီးတွေကိုမှန်မှန်ကန်ကန်ဒီအလုပ်သမားတွေရှိတာဖြတ်တောက်ပြီးတော့မှမှန်မှန်ကန်ကန်ထည့်နိုင်ဖို့အတွက်ကိုလည်းအလုပ်သမားသမဂ္ဂဖွဲ့စည်းတွေနဲ့ဒီအလုပ်သမားတွေလှုပ်ရှားသူတွေကပူးပေါင်းပြီးတော့မှဆောင်ရွက်ပေးနိုင်ခဲ့တာတွေတော့ရှိရအခုနိုင်ငံရေးဖြစ်ပြီးတဲ့ဒီကာလမှာကြတော့အဲ့လိုမဟုတ်တော့ပေါ့နော်
အရင်နဲ့မတူပဲအပြောင်းလဲတွေအများကြီးရှိနေပေမဲ့လုပ်ငန်းခွင်ဘေးကင်းလုံခြုံရေးနဲ့ပတ်သက်တဲ့စစ်ဆေးမှုတွေကတော့အခါအလျော်စွာရှိနေပါသေးတယ်။ပုံမှန်ဆိုရင်တော့စက်ရုံတွေမှာစစ်ဆေးရေးဝင်တဲ့အချိန်အလုပ်သမားတွေကသူတို့ရဲ့အဆင်မပြေမှုတွေနဲ့နစ်နာမှုတွေကိုအစိုးရရဲ့အလုပ်သမားတာဝန်ရှိသူတွေစီမှာတိုင်ကြားလို့ရနိုင်ပါတယ်။ဒါပေမဲ့ဒုအတန်နဲ့တွေးဆောင်ခဲ့တဲ့အလုပ်သမားတို့ပြောတာကတော့လက်ရှိကာလအဲ့ဒီလိုစစ်ဆေးရေးတွေဝင်တဲ့အချိန်စစ်ဆေးရေးမှုတွေကအလုပ်သမားတွေကအချို့ကိုမေးခွန်းနဲ့မေးမြန်းတာရှိပါတယ်။ဒါပေမဲ့စက်ယုံတာဝန်ရှိသူတွေဘက်ကအဲ့ဒီအလုပ်သမားတွေကိုအမှန်တိုင်းမပြောနိုင်အောင်စက်ယုံပြဿနာမတက်စေဖို့ဖိအားပေးမှုတွေရှိနေတယ်လို့ဆိုပါရစေ
။အဲ့ကုလုံရေးဦးငါလူကြီးတွေကကနံပါတ်ဘယ်လောက်နားမဲ့ဘယ်သူဆိုပြီးစည်ရင်ပေးပြီးအဲ့လူတွေကိုခေါ်ပေးလို့ကြောလိုက်ပြီးဆိုတာနဲ့အဲ့လူတွေကိုမခေါ်သေးခင်အဲ့ဒီအိတ်ချာနေပြီးတော့ခေါ်မဲ့ section ကသူ့ပါတွေကို meeting လုပ်ခိုင်းတာတခါလေးခလေးတွေကိုတင်ပေးလိုက်အဲ့လိုဆိုခလေးတွေကသူတို့ရင်ထဲကပြောချင်တဲ့စကားလေးဒီစုပါကိုကြောက်ရတာတကြားဖြေတဲ့မေးတဲ့နေရာမှာလည်းစာဝန်ယူထားတဲ့ manager ပုံစံမျိုးပေါ့နော်အဲ့ဒီတယောက်ကလည်းအနားမှာတောက်လျှောက်ရှိနေဆိုတော့သူတို့ပြောချင်တဲ့စကားမလို့လောက်ဘူးလေမို့ရင်တော့နိုင်ငံရေးရှင်တွေကောင်းတော့ပါပေါ့နော်စက်တန်းနေပါရေဝင်ပြီးလောကကရတာအဆင်ပြေလားဘာလားအဲ့လိုမျိုးမေးတာရှိရတယ်ပြောတူဝင်ပြီးတော့မေးကြတယ်နောက်ပိုင်းမှာတော့အဲ့လိုမျိုးဝင်ဖို့မဝင်ရတော့
အလုသမားတို့ကသူ့ရဲ့မကျေနပ်မှုတစ်ခုဒါမှမဟုတ်အငင်းပွားမှုတစ်ခုကိုသတင်းပို့တိုင်ကြားဖို့စဉ်းစားလိုက်တဲ့ဆိုရင်သူ့ရဲ့ပြဿနာကိုတရားဥပဒေနဲ့အညီဖြေရှင်းဆောင်ရွက်ရဖို့အခွင့်အရေးကတော့တော်တော်ကိုနည်းပါးတာကြောင့်မတိုင်ကြားကြတော့ဘဲနေကြတာမျိုးတွေလည်းဖြစ်နိုင်ပါတယ်။စစ်ရုံအများစုကလည်းစစ်အုပ်ချုပ်ရေးသတ်မှတ်ထားတဲ့မြို့နယ်တွေမှာရှိနေပါတယ်။ SDUM ကဒေါ်မျိုးမျိုးကြီးကတော့အခြေအနေတွေကိုအခုလိုရှင်းပြပါတယ်။
အခုကဒီအကြောက်တရားကချိတ်ခတ်နေတာမဟုတ်ဘူးမဟုတ်ပါဘူးစက်ုံထဲမှာတော့အာလုံးဒီပါကအဲ့လိုအကုန်လုံးကကြောက်ကြတာပဲဘာဖြစ်လို့လဲဆိုတော့စေုပ်ချုပ်ရေးကာလာဆိုတာအတိရဲ့အတိုင်းပဲဥတွေနဲ့ထုချေရှင်းလင်းလို့ရတဲ့အရာမျိုးမဟုတ်ဘူးလေအဲတချို့ကိစ္စရဲ့တွေဆိုလို့ရှိရင်စစ်ခုံကိုသွားကြတာရှိတဲ့အခါကျတော့ဘယ်လိုပုံမှန်နေလဲဘယ်လိုဆွဲပြီးတော့လုံဝဲရှင်ကဘယ်လိုညစ်ပြီးတော့ရဲတွေကဘယ်လိုပုံမှန်တွေတက်ပြီးတော့ဘာလုပ်မှန်းမှန်းမသိကြတဲ့အခါကျတော့လူတိုင်းတော်တော်များကြောက်ကြတယ်အော်ထိခိုက်ထန်ရရတဲ့အပိုင်းမှာလည်းဒီလိုပဲပေါ့
တရားရရှိခဲ့တဲ့အလုပ်သမားဖြစ်တဲ့ကိုအောင်စီကနောက်ဆုံးစကားတန်ကိုနားထောင်လိုက်ရအောင်ပ
ါကျွန်တော်တို့အဓိကကြောင့်မစတော့နိုင်ငံတော်မြန်မာလေးပြင်ရင်ပြင်ရင်စောင်းဝါဘယ်လိုမလဲစောင်းဆင်းရတာလည်းမလို့ထောင်ကြနေရတယ်လူလိုပဲဟိုတော့လောကဖိအားပေးနေတာလေပြောဆိုနေရာဆဲဆိုခိုင်းနေတဲ့အခါကျတော့အဆင်မပြေဘူးပေါ်လာတဲ့လူတွေပဲ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒါကတော့ဒိုးအတန်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ။ VOE ရဲ့တနင်္ဂနွေနေ့မနက်ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြမီပါပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကဘာတပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုစူးစီးတင်ပြပေးဦးမှာဖြစ်တဲ့အတွက်ကြည့်ရှုစောင့်မျှော်ကြည့်ရှုနားတော်တာဆင်နိုင်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် UA Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တနင်္ဂနွေနေ့မနက်ဘက်အတန်လွင့်စီစဉ်တွေကို line meter 25 kHz 12339 line meter 40 kHz 9439 line meter 51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်ဆက်လက်ပြီးတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်တစ်ပတ်အတွင်းထူးခြားတဲ့ပြည်တွင်းနဲ့နိုင်ငံတကာသတင်းတွေကိုတင်ပြအောင်မှာဖြစ်ပါတယ်အခုပထမအဆုံးအနေနဲ့ကတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ပြပါမယ်ကမ္ဘာရင်ကျင်းမှုအမွေအနှစ်ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုကုလသမဂ္ဂကချမှတ်ခဲ့တာနှစ်ပေါင်း50ရှိပြီဖြစ်ပါတယ်။အမွေအနှစ်တွေကိုချင်းကရာမှာယဉ်ကျေးမှုအခွင့်အရေးချင်းကပုံမျိုးနဲ့ချင်းကတင်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဆိုပါတယ်။မြန်မာနိုင်ငံရဲ့ကမ္ဘာရင်ကျင်းမှုအမွေအနှစ်တွေကဘာပါလဲ။ယဉ်ကျေးမှုဆိုင်ရာလူ့အခွင့်အရေးဆိုတာကောဘာတွေဖြစ်ပါသလဲ။မြန်မာယဉ်ကျေးမှုအမွေအနှစ်များထိန်းသိမ်းပြီးကမ္ဘာစီးရင်ဝင်ဖို့အားထုတ်ခဲ့ကြသူတွေကတဦးဖြစ်တဲ့ဒေါ်အောင်မမျိုးနဲ့ဥတည်မောင်တန်တို့ရဲ့ဆွေးနွေးချက်ကိုပထမပိုင်းအဖြစ်ဒီတစ်ပတ်မှာကြည့်ရှုနာတော်တာဆင်နိုင်ပါပြီ
။ဒီပတ်မှာတော့ရည်ချင်းမှုအမွေအနှစ်တွေနဲ့ပတ်သက်တဲ့လူခွင့်ရေးအကြောင်းကိုတင်ပြချင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီနေ့ဟာရင်ကျေးမှုအမွေနဲ့ဆိုင်ရာနိုင်ငံတကာသဘောတူညီချက်အနှစ်50မြောက်တဲ့နှစ်ဖြစ်တာကြောင့်ပါ UNESCO ရဲ့ကမ္ဘာရင်ကျေးမှုအမွေနဲ့ဌာနညွှန်ကြားမှု Lazare Elondo အဆောမူကခုလိုပြောပါတယ
် Le 16 novembre 1972 ce texte
1992ခုနှစ်နိုဝင်ဘာ16ရက်နေ့မှာကမ္ဘာရင်ကျေးမှုနဲ့သဘာဝအမွေနဲ့ကာကွယ်ရေးနဲ့ဆိုင်တဲ့နိုင်ငံတကာသဘောတူညီချက်ကိုအတည်ပြုခဲ့ကြတာပါလူသားမျိုးနွယ်တရက်လုံးအတွက်အရေးကြီးဆုံးနေရာစီရင်ဖန်တီးဖို့ဒီသဘောတူညီချက်မှာပြဋ္ဌာန်းထားပါတယ်။သဘာဝဘေးအန္တရာယ်ကြောက်တဲ့အခါပဋိပက္ခတွေနဲ့ရင်ဆိုင်ရတဲ့အခါတခြားဖွံ့ဖြိုးတိုးတက်မှုဆိုင်ရာကိစ္စတွေနဲ့ရင်ဆိုင်ရတဲ့အခါနိုင်ငံတကာအတိုက်အဝန်းကဒီအမွေအနှစ်တွေကိုထိန်းသိမ်းဖို့အတော်ကြီးမြန်မြန်ဆန်ဆန်လှုပ်ဆောင်နိုင်ဖို့ဒီသဘောတူညီချက်မှာခွင့်ပြုထားပါတယ
်။အမွေအနှစ်တွေနဲ့ပတ်သက်တဲ့လူခွင့်ရေးကိုမပြောခဲ့ရင်အမွေအနှစ်တွေဟာဘာကြောင့်အရေးကြီးလဲဆိုတဲ့အကြောင်းကိုကျွန်တော်တို့စပြီးပြောချင်ပါတယ်အဲ့ဒီအကြောင်းကိုမသိလို့ရှိရင်အခွင့်အရေးတွေကိုလည်းကျွန်တော်တို့လေးစားတက်ဖို့ခက်ခဲမယ်လို့ယူဆတော့ပါဒါကြောင့်မလို့ဒီနေ့ကျွန်တော်တို့ရင်ကျေးမှုအမွေအနှစ်တွေအကြောင်းကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားတဲ့သူကတော့မြန်မာနိုင်ငံရဲ့ရှီဟောင်းအမွေအနှစ်တွေကိုထိမ့်သိမ်းစောင့်ရှောက်တဲ့လူတယောက်ဖြစ်တဲ့ဒေါ်အောင်မာမျိုးဖြစ်ပါတယ်မင်္ဂလာပါဆရာမရေ
မင်္ဂလာပါဆရာ
ဟုတ်ကဲ့ဆရာမကျွန်တော်တို့ပထမအဦးဆုံးပေါ့နော်။ဘာကြောင့်ဒီရှေးဟောင်းအမွေအနှစ်ကအရေးကြီးရတာလဲဆရာမ
။ဟုတ်ရှေးဟောင်းအမွေအနှစ်ကဒီရှေးဟောင်းသမိုင်းကိုဒါကိုပြနေတယ်။ကျမတို့ရဲ့ဟလာကိုပိုင်ရင်ကျေးမှုကဘယ်လိုဆင်းသက်လာလဲဆိုတာကိုပြနေတဲ့အတွက်ရှေးဟောင်းရင်ကျေးမှုကအရေးကြီးပါတယ်။ခုနဆရာပြောသလိုပဲပေါ့။ရင်ကျေးမှုအမွေအနှစ်တွေကအရေးကြီးတယ်ဆိုတဲ့နေရာမှာရှေးဟောင်းအမွေအနှစ်တွေကလည်းအရေးကြီးတယ်လို့မျိုးအခုကျမတို့ဒီ dramatic ရင်ကျေးမှုတွေပေါ့အခုလောလောဆယ်မှာကျမတို့ဒီတိုင်းရင်းသားပြည်သူတွေကျင့်သုံးနေကြတဲ့ဒီရင်ကျေးမှုအမွေနှစ်တရားလည်းပဲအရေးကြီးပါတယ်အဲ့ဒါတွေကိုကျမတို့ကနားလည်တတ်ရမယ်တမိုးထားတတ်ရမယ်အပြန်အလှန်လေးစားမှုရှိမယ်ဆိုလို့ရှိရင်ဒါကျမတို့ကငြိမ်းချမ်းရေးကိုအများကြီးပေါ်ဆောင်နိုင်တယ်ဒါတို့ရဲ့အမွေနှစ်ကိုလေးစားခြင်းအပြင်လည်းဒါရင်ကျေးမှုဒီခွင့်အရေးတွေပေါ့နော်ဆိုတော့လူအခွင့်အရေးတွေကိုလည်းဒါလေးစားလိုက်နိုင်ရလဲကြပါတယ်ဆရာ
ဟုတ်ကဲ့ကျမဟုတ်ကဲ့ဒီမြန်မာနိုင်ငံမှာဟောကမ္ဘာစီးရင်ဝင်နေတဲ့အမွေနှစ်တွေကမ္ဘာအမွေနှစ်တွေဆရာမဘလို့များများများရှိနိုင်ပါလဲ
အခုလောလောဆယ်တော့ကျမတို့ကမ္ဘာအမွေနှစ်ရရှိပြီးသားနေရာနှစ်ခုရှိပါတယ်ပထမတစ်ခုကတော့ဒါကြကျမတို့ပြည်ရှေးဟောင်းမြို့တော်များဖြစ်ပါတယ်2014ကရရှိခဲ့ပါတယ်နောက်ပြီးတော့ပကံရင်ကျင်းမှုအမွေနှစ်ဒေတာဖြစ်ပါတယ်ကျမတို့2019မှာရရှိခဲ့ပါတယ်အခုမြောက်ဦးကိုလည်းပဲကျမတို့ကမ္ဘာအမွေနှစ်ဖြစ်ဖို့အတွက်ဆက်လက်ပြီးတော့စူးစမ်းနေတာရှိပါတယ်ထို့တူပဲကမ္ဘာအမွေနှစ်မဖြစ်သေးပေမဲ့လည်းကမ္ဘာအမွေနှစ်အရေးအချင်းတွေရှိတဲ့က tomorrow in Jimu Muniniario, the Bawa Muniniario, tomorrow Sima Shivati, Elariule, tomorrow Tongua, Gose Chapayan, Sabi Roma, Tijunas Goma, tentative list for Panama, saying in a tender in Harai, the Shivari, Aina Majmaru, and I go monkey, Pony Jami, now go monkey, Murori, Manali, Marabura, Inwa, Sakai, Sari, Murori, Kamuri, in Jimu Muniniti, Pare, Tour to there. ແລະຕະພາວະຍິນຈິມຸອຸເມນະດີຜິດແດ່ຄາກາໂບຣາຊີໂລເນາະນໍາມາດາວໂລອະພິໂລຊິຍດີຍິດຈົນຊູໂລສໍດີໂລນິຍາမျိုးດີແລະປາပါແດ່ສຍານໍປີໍຍິນຈິມຸອຸເມນະມາຍໍນໍອຸເມນະສໍວ່າမျိုးດີແລະຊິပါແດ່ຍິນຈິມຸຍໍຕະພາວະຍໍນໍນິຍາမျိုးໂອຈມາໂລຊິມາຜູ້ມາກອງກອງຈາມືສໍອິນລີກັນລະမျိုးສໍໂລຊິຍຈມາໂລວ່າຕະພາວະອຸເມນະກໍແລະຕື່ນໄດ້ແນຍິນຈິມຸອຸເມນະແລະຕື່ນໄດ້ປົກປ ောင်ရဲ့ဒီကဏ္ဍရလိုမျိုးဟို6တွေ့ပုံပြင်း6တွေ့တဲ့နေရာမှာစိမ့်ဆူနေတဲ့နေရာတစ်ခုကိုလည်းကျွန်မတို့တွေ့နိုင်တာဖြစ်ပါတယ်။ဆိုတော့ဒီလိုမျိုးဟို dress ရှိရင်ကျေးမှုအမွေနှစ်တွေရှိသလို drum နဲ့ရင်ကျေးမှုတွေဆိုရင်ကျွန်မတို့မှာအမြဲတမ်းပေါများပါတယ်။ကျွန်မတို့နိုင်ငံမှာဒါတရင်သားပေါင်း100ကျော်မိတင်းနေထိုင်တဲ့နေရာမှာတကယ်ကိုမှမတူကွဲပြားတဲ့ရင်ကျေးမှုအမွေနှစ်တွေအများကြီးရှိပါတယ်ဆရာ
။ Okay ဒီကမ္ဘာအမွေနှစ်စည်းရင်ပေါ့နော်စည်းရင်က1000ကျော်ရှိပါတယ်ဆိုတော့ကျွန်မပြောတဲ့အတိုင်းဆိုရင်2014မှာကျွန်တော်တို့ပြူเนาะအလင်းပေတနိုတေခိတရာเนาะဒီဟာတွေကျွန်တော်တို့ရခဲ့တယ်နောက်တစ်ခါ2019မှာပကံရဆိုတော့နှစ်ခုပဲကျွန်တော်တို့ရသေးတယ်ပေါ့เนาะဆိုတော့ပကံရရှိခဲ့တဲ့အနေထားเนาะဘာကြောင့်ပကံကအမွေနဲ့စည်ရင်ဝင်ဖြစ်သွားတယ်လဲကျွန်မဟု
တ်ဆိုတော့ကဘာအမွေနဲ့စီးရင်ဝင်မှုအတွက်ကြတော့ကဘာအဆင့်ရှိတဲ့အည်သွေးတွေရှိရမယ်ဆိုတော့ရင်ကျေးမှုဝင်နေမှာသူက6မျိုးနဲ့သူကတိုင်းကြပါလေဆရာအဲ့ဒါထူးခြားထင်ရှားတဲ့လက်ရာတွေရှိရမယ်နောက်ပြီးတော့ဒီရင်ကျေးမှုဝင်နေတကူအခြားနေရာယူပြီးတော့ကိုယ်နေရာမှာကိုယ်ရင်နေတောတောင်နဲ့လိုင်းရောညီထွေအောင်ဖန်တီးပြီးတဲ့ခါမှာအခြားဒေတာတွေကိုလည်းပြန်လည်ဖြန့်ပွားပေးနိုင်ရမယ်ဒါမှမဟုတ်လို့ရှင်ဤပညာအရာတိုးတက်ထွန်းကားခဲ့တာတွေကိုပြနိုင်ရမယ်ဒါမှမဟုတ်လို့ရှင်ရင်ကျေးမှုခေတ်ကြီးတစ်ခုလုံးရှိခဲ့တယ်ဆိုတာကိုပြနိုင်ရမယ်အားမလို့ရှိရင်အဲကိုယ်ကယုံကြည်မှုတွေဘာသာစကားစာပေယဉ်ကျေးမှုတွေဒါတွေကတိုးတက်ထွန်းကားခဲ့တယ်ဆိုတာတွေကိုပြနိုင်ရမယ့်နေရာမျိုးတွေနောက်ပြီးတော့ဟာလာဒီကဘာမြေကြီးမှာနေထိုင်တဲ့နေရာမှာအဲဒီပင်လယ်မြေပြင်ရေပြင်ဒါတွေကိုဘယ်လိုအသုံးချပြီးတော့မှတိုးတက်ဖွံ့ဖြိုးတဲ့ယဉ်ကျေးမှုတစ်ခုကိုထူထောင်နိုင်လဲဆိုတာမျိုးပြနိုင်ရမယ်ဆိုရင်ယဉ်ကျေးမှုအမွေနဲ့6ခုရှိပါတယ်ဆရာ criteria 6ခုအဲ့ဒီဟာတွေနဲ့ညီညွတ်လို့ရှိရင်ကဘာအမွေနဲ့စင်ဝင်နိုင်ပါတယ်ဆိုရင်ပကံကိုကြည့်မယ်ဆိုလို့ရှိရင်ပကံခေတ်ကြီးတစ်ခုလုံးထွန်းကားခဲ့တယ်အရှိန်မှာကြီးမားခဲ့တယ်ဆိုတာကိုလည်းအသေးချာပြနိုင်တဲ့နေရာကြီးတစ်ခုလည်းဖြစ်ပါတယ်ထို့အတူပဲပကံရဲ့ဘိတုကပညာဒီနီးပညာတိဆောက်ရေးဖျားတိဆောက်ရင်းနီးပညာအတက်ပညာတွေအမြဲတမ်းထွန်းကားခဲ့တယ်ဆိုတာကိုလည်းပြနိုင်တဲ့နေရာဖြစ်ပါတယ်ထို့အတူပဲပကံဟာရှေးဟောင်းဟို site တသက်ကြီးမဟုတ်ဘဲနဲ့အခုချိန်ကြီးကျမတို့ကဒီကိုယ်ခွေယုံကြည်မှုတွေကိုဆက်လက်လုပ်နေတယ်ဖျားတွေပူကြတယ်အဓိကနေဝင်ကြတယ်အထူးတန်းတွေပြုကြတယ်ဆိုတာတွေကိုလည်းအခုချိန်ကြီးဆက်လုပ်နေတယ်ဒါ living heritage ပေါ့နော်ရှင်သန်နေတဲ့ယဉ်ကျေးမှုအမွေနဲ့တရားဒေတာတစ်ခုဖြစ်တဲ့အတွက်ကြောင့်ဒီ၃ချက်နဲ့ပကံကဘာအမွေစင်ကိုကျမတို့ရခဲ့တာဖြစ်ပါတယ
်။ဟုတ်ကဲ့ဆရာမဒီပကံကိုအတိအမှတ်ပြုတဲ့အခါမှာပေါ့နော်ကျွန်တော်2019တုန်းကအစားပိုင်းကမှာကျွန်တော်တို့ညီလာခံကျင်းပတယ်ဒါနှစ်တိုင်းမှာကျွန်တော်တို့ညီလာခံကျင်းပနေတာထင်ပါတယ် UNESCO ကဆိုတော့အဲ့ဒီနှစ်မှာတော့အစားပိုင်းကမှာကျင်းပတယ်အစားပိုင်းကဟာမွတ်စလင်နိုင်ငံဖြစ်တဲ့အတွက်ကြောင့်မို့လို့နော်ဒီလိုမွတ်စလင်နိုင်ငံတစ်ခုကနေမှအတိအမှတ်ပြုလိုက်တဲ့ကြောင့်ပကံကမွတ်စလင်ဒေအောက်ရောက်သွားပြီဆိုပြီးတော့ဒါထင်ရှားတဲ့အခုဆိုလို့ရှိရင်ဂိုင်းကြီးတကိုင်းရဲ့အကြီးကဲတူဖြစ်နေတဲ့ဆရာတော်ကြီးတစ်ပါးကဒီလိုမိန့်ကြားခဲ့ပူပါတယ်ဒါကတော့ဒီယူဆဒီအမြင်ကိုတော့ဆရာမဘယ်လိုများရှင်းပြချင်ပါသလဲ
ဟုတ်ကဲ့ရှင်အဲ့တော့ဆရာတော်ကြီးကဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရင်လွန်သွားတာဖြစ်တယ်လို့ပဲကျွန်မအနေနဲ့ဒါယူဆပါတယ်တကယ်တကယ်ကျတော့ကမ္ဘာအမွေနဲ့ဆိုတာကဘာသာစကားလူမျိုးယဉ်ကျေးမှုဘာကိုမှဟိုအထူးကဥတီခြင်းမရှိဘဲနဲ့ကိုယ်ပဲယုံကြည်ရဘာကိုပဲကိုယ်ပဲကိုယ်ပဲကမ္ဘာအဆင့်ခုနကပြောတဲ့အည်သွေးတွေရှိမယ်ဆိုလို့ရှိရင်ကမ္ဘာယဉ်ကျေးမှုအနေနဲ့သတ်မှတ်တဲ့နေရာမျိုးပါဆရာပြီးတော့ဒီကမ္ဘာယဉ်ကျေးမှုအမွေနဲ့ကော်မတီကလည်းအစည်းအဝေးတွေကိုသက်ဆိုင်ရာနိုင်ငံတွေမှာအလှည့်ကျကျင်းပပါတယ်ကိုယ်နိုင်ငံမှာကမ္ဘာအမွေနဲ့တစ်ခုရှိပြီဆိုလို့ရှိရင်ကမ္ဘာအမွေနဲ့ကော်မတီအစည်းအဝေးကိုကျင်းပဖို့အတွက်ဖိတ်ခေါ်နိုင်ပါတယ်။ဒီမှာကျမတို့ပကံဆိုရင်လည်းပဲဒါတစ်ချိန်ချိန်မှာကမ္ဘာအမွေနဲ့ကော်မတီအစည်းအဝေးကြီးကိုကျင်းပနိုင်တဲ့နေရာတစ်ခုဖြစ်လာဖို့အတွက်ကျမမျှော်လင့်နေပါတယ်
။ဟုတ်ကဲ့ဆရာမဒီကျွန်တော်တို့နောက်ပိုင်းမှာပြောကြတဲ့အခါမှာ ลูกคุยเนี่ยเลยสัสสะบีเปล่าล่ะครับอยู่จนเราตอบบีด้วยอ่ะว่าเลยเนาะที่อมวยนี่ด้วยเนี่ยปัตตะบียินเจมุมวยด้วยเราลูเรละล้ําบีเยบ่ขันษาနိုင်เยเนาะดีเจ้าเนี่ยปัตตะบีတော့เลยถ้าท่องเสร็จตะคุณนี่ก็ซาบีတော့ลูกคุยเยข่าวสีมาสาธารณีบาดิเต็งแก่จะเลยสู้จนเราน่าเลยท่าบาดิบีรกุลตมกะก็เลยชี้ห้าอมวยนี่ด้วยโหผัดซี้เด้ ဒါကျွန်တော်လူခွင့်ရဲ့အထူးကိုယ်စားလှယ်လိုပဲကုလသမဂ္ဂအထူးကိုယ်စားလှယ်တွေကိုခံထားပြီးစာတန်းတွေတင်ပြခိုင်းခဲ့တာတွေလည်းရှိပါတယ်ဆိုတော့အဲ့လိုခွင့်ရလို့ပြောတဲ့အခါမှာအတိခွင့်တော့ဒူတွေရဲ့အတိခွင့်နားလည်ခွင့်ဝင်ရောက်ခွင့်တော့ဒီနေရာတွေကိုလည်းပတ်သွားလာခွင့်အသုံးပြုခွင့်ထိန်းသိမ်းခွင့်ပေါ့နော်ဆိုတော့အဲ့ဒီအမွေနေ့ပေါ်မှာမူတည်ပြီးတော့ဖာတိပိုင်ခွင့်နေအဲ့ဒီအ
အဲ့ကျွန်တော်လေ့လာကြည့်တဲ့အခါမှာသွားပြီးတွေ့ရပါတယ်။ရင်ကျမှုခွင့်ရေးဆိုင်ရာကုလသမဂ္ဂအထုကိုယ်စားလှယ်ကယ်ရီမာဘီနောင်နေကပြောပြပါတယ်။ရင်ကျမှုအမွေနဲ့ဟာလူခွင့်ရေးကိစ္စဖြစ်ပါတယ်။လူရင်မှုအမွေနဲ့ကိုဖြည့်စည်းတာတဲ့မှာလူခွင့်ရေးများစွာပါဝင်နေပါတယ်။လွတ်လပ်စွာတွေ့ခေါ်ခွင့်ဘာသာကိုယ်ပိုင်လွတ်လပ်စွာဖော်ပြခွင့်မိမိတမိုင်းနဲ့တခြားတမိုင်းတွေကိုသိယူ
No, she all went it, Gawai, Yene, Dupin, Yea, Blumia, Sassani, by the
No, tomorrow, the manning and Majaro, Tilumio, a titina, she daddy, at the rolly, Anne, Yau, Triagono. Aro, tomorrow, she hung in Jim, Omenico, Joy, Tihaga, Hala, Pama, in Jim, where to be shining, Jim, where to take in Gayap, Diana. မျိုးနွယ်စုတဲတဲလေးတွေရဲ့ယဉ်ကျေးမှုပဲဖြစ်ဖြစ်ဒီအမွေနှစ်ကိုလည်းကျမတို့ကလေးစားတတ်ဖို့လိုတယ်ဒါထိမ့်သိမ့်တတ်ဖို့လိုတယ်ဒါတွေမကဘူးကျမတို့ကရှေးကျမတို့ရဲ့ဘိုးဘွားတွေဘယ်လိုလုပ်ခဲ့တယ်ဆိုတာကိုသိပြီးသွားတဲ့အခါမှာအခုလောလောဆယ်ဆယ်မှာကျမတို့ရဲ့တာဝန်တန်လူနိုင်ငံသားနိုင်ငံရဲ့မွေးရပါတာဝန်ကတော့ဒီအမွေနှစ်တွေကိုထိမ့်သိမ့်ဖို့ပါပြီးလို့ရှိရင်သူ get a cow mavasia. Then I don't know in Jimmy, when it will namely Mumaliza, Kamamulosin, a team of a few nine solosin, the Nangan or the Pua Broma, Kamamum, the sound name, Hope Bowsia. Tao tomorrow, I began kick for not tomorrow, but Mamma Manning and Sagri and tomorrow twin name. A pussy, we have the only jar, a federalist and this around you, tomorrow, I began kick. The Usan by being Sunday Maria, you look federal bones and you don't get Avasia. I wrote to write a meter carve, but now said this rather taxation or a con would have been on suit to it, be a move, she get on you. So at the mining the shelf, the annoyed car, navy, or the warmy, now so down and them up, oh, Yamcheno Mulugolida, Ingalila, Uncle Jayo, Dwapare, look, you're a changing car, but my lunyori, nay, the dying darling, sip where she gave out. ပမာကရစပွဲလိုပမာကရင်စပွဲလိုဆိုတာမျိုးတွေကချင်းစပွဲလိုဆိုတာမျိုးရှိဘူးဆရာ။အော်မွန်နဲ့ပဲရှိ။အဲ့ဒါပြောချင်တာဆရာမွန်နဲ့ရခိုင်နဲ့ပမာနဲ့မျိုးနွယ်တူမြန်မာအုပ်စုကဒီပမာအုပ်စုကဆင်းလာတဲ့လူချင်းချင်းတွေပါပါလင်းနဲ့ဟိုထိတွေ့မှုတွေတိုက်ခိုက်မှုတွေအာဏာလုမှုတွေဆိုတာရှိခဲ့တာပါဆရာ။အခြားတိုင်းရင်းသားတွေနဲ့ဒီပြဿနာတွေမတက်ခဲ့ဘူးဆရာ။ဒါဖြစ်လို့လဲဆိုတာဒ ဒါပေမဲ့ကျမတို့ထောင်960လေးဆက်ရှစ်လွတ်လပ်ရေးလဲရပြီးတော့ဒီမှာတိုင်းရင်းသားတွေချင်းချင်းထားပြီးတော့စစ်ပွဲတွေဖြစ်ကုန်ကြတာပဲဘာလို့လဲဆိုတော့အဲ့လို
ထိမ့်သိမ့်ပြီးတော့မှလည်ရုံးညီထွေတဲ့ပုံစံမျိုးနဲ့ကျမတို့ကပြန်သွားမှာဖြစ်ပါတယ်ဆရာအခုတင်ပြဆွေးနွေးသွားခဲ့သူကတော့မြမချေဟောင်းရေချင်းမှုအမွေနှစ်တွေကိုထိမ့်သိမ့်စောင့်ရှောက်ဖို့အားထုတ်ကြသူတွေတက်ကအူဖြစ်တဲ့ဒေါ်အုံမမျိုးဖြစ်ပါတယ်ဒါကတော့ကျွန်တော်တို့ရဲ့ဆွေးနွေးချက်ပထမပိုင်းဖြစ်ပါတယ်ဒုတိယပိုင်းကိုရှေ့ပတ်မှာဆက်လက်ကြကြမှာပါကျွန်တော်တို့ပေါ့ပါ
င်တင်ဆက်တဲ့ဒီမိုကရေစီလွတ်ခွင့်ရနဲ့ခေပြိုင်ကဘာအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါဒီတစ်ပတ်မှာကဘာဆင်းရင်ဝင်မြမယဉ်ကျေးမှုအမွေအနှစ်တွေအကြောင်းကို Joza Atoka to do Pit Dor, Oma Munes at the Big Uden Mountain of Sunday Timbia Taraba, the Sunday Jagapatamavai, Peter Dre, Shilame, Bama Dudia Bango Samyo, Natada Sinamare, VOA, the Ningun in Menepe, Dalen season ago, Chalet Tolu anywhere, Tarash Pakma, VOA go, Sayida Lure Solution, Imegan it, Saint Yida Namare, Yidaame, Ime Lisa Garo, BURMESE, Bamis@voanews.com, or Yidanamare, VOA, Dalen season ago, the Neon Chain Tolenebe, Washington DC Murogani, Dia Tolenirawa, Genoa, Dalen Jadego, YouTube and Facebook, Samyan Narimale, Dia Jishu Natoda Sinamare, Gusela Bido Bassin, Tolenija, the Bad Drain, the Renego, Timpia Baume, Potamauzo, Ninegaro, the Bad Drain, Yama, the Renego, Uza, Timpiama, Pipare. Sitaga another Ocho Nidem Yamanang Ama Pidwin Sit Pinida Dwet Nyan Jan Yi Tisapo, Cambodia Ga Champilu Jong, Winjijo Honsanga Biosukebare. The guy Leia Gong Chiago, Anadin Sikau Siga Lijanga Taika Kere Twema, Sata Uti Songed Tema, Cha Upa Kle, Cha Upa Wenelo Myama Witness Pega Biosubare, Eri Lot Badin Tadinigo, Nan Laune, Go Win Kambanduga, Jobja Bima Pipare.
Sitaka Anadin Ochonere, Yamanang Gandita Choma, Pirin Sidri Pinere Dre, Ninjay Tisapo, Cambodia, Janyanui Pilu Varelu, Noemana Setonia, Botunima Chimare, Asian Kakoye, Wunyamane, Maypet Nangamia Siwima, Cambodia, Wunicho Honsanga Kulu Pioso
Tavare,
Yamanangama, Pirin Sebeku, Uti Nevavi, The Chodi Dari Maro, Pirin Sip Pinevavi, and it don't the job Pirin Sidan Kankayare, Cambodian and Ganine, Ninjay Tisabo, Ninjay Kaimebo, Sipi Gala, Nanga Pianeti Sauye, Drejonigo, Miawi Luvarelo, Asian Aleja Ubra, Cambodia, Vinicho Honsanga, a sea away from Mikoma Pioja Dorawa. Lunkere Sen in Logabe, a shedown Ashama, Pirin Sip Gimezon, Tamamho, the Wara, Guerlemu, Gimerezon, Tamapo, Honsanga, a champ Yukevare. Eddie Galarungaro, Data Rema, Pirin Sip, Yanle Popo Lamelo, Asian Powen Nanganui, Timamatake Bulule, Wunyajo Honsanga, do your Facebook Samanama Yivare. A Siwego, Nyama Goza Pudumabawe, Cambodian and Gamabo Tuniga, Jimba Kerawa, Eddie Siwema, Asian Maypet Nangani Pite, American Gagoye Wunyi Lloyd Austin, Tio Gagoye Wunyi Wei Fung He, Down Korea, Japan, India, Australia, New Zealand, Russia Ruga Gozle Rile, the Yola Jabare. Myama ye, ASEAN bong tbo tuni chet ko Myama sit kaung si phe ga lai na sawe pho pyet kwet da chaung ASEAN thait thi si we re ma Myama ko nangai aya ko za pyu kwet ma pe be tha de apin acha ASEAN si we re ma ba Myama ko za pyu kwet sin sa bo pi khe de ASEAN thait thi ni la ga nga song phyat khe ba de akhu lo ASEAN ka ko ye si we ma Myama ko chan lat tha ra ga ro da parama song a chin le phit ba de
September Larunga Sakai Dine Laya Gong Jiwago, Sitaka Lijangani, Taikai Kera Jang, Tisonu, Sata Udema, Kaling and Chau Bao in Elu, Yama Luku, Puet Kuya, Sin Kaza, Diga, Popiavare, September Sachau Niga, Sakai Dine Debay Mune, Laya Gong Jiwaga, Pono Ji Jaune, Satin Jaun Kuku, Sitaka, Yahayan Nasine, Danaija, Taikai Mutuin, Lu Sata Une, Saleuja, Tisong Ebi, Eitema, Kaling and Chau Bao in Elu, Pisina Batalo. A day ago, Myama witness Lu Kuiye Puega, Topia Nava. Myama Sikong see a Topian Chetri de Maro, Dita Duin PDF Bidu Kawai Tatrigo, Nay Nin and Sissi Pippi, Kalingari Bowin Taya to the Chogo, Sewa Kuta, Bigger Lu Popiaware, PDF Duha, Lune Nuna Yayuarego, Che Pubi, Losha, Nijara, Lule, Sikong Siga Piobare, Dita Ganigaro, Pika Kaya, Laya Gong, Pony Jong, Jong Wing Duin, Satin Jani, Sia Sia Marine, Satin Unida, Jong Daribe, Shide, Lu Piojabare.
ဒီဖြစ်စဉ်နဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်အပါအဝင်နိုင်ငံတကာအစိုးရတွေနိုင်ငံတကာကောင်ဆောင်တွေကမြန်မာစစ်ကောင်စီကိုပြစ်တင်ဝေဖန်ထားပါတယ်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတော်မတည်မငြိမ်အခြေအနေတွေမပြတ်ပေါ်ပေါက်နေတာမှာချင်းပြည်နယ်ဟာခါစကိုင်းတိုင်းထက်ကကလေးတမူးနယ်ကချင်းပြည်နယ်ဖားကန့်နယ်ကရင်ကယားနယ်ရခိုင်ဘက်မှာတိုက်ပွဲမပြတ်ဖြစ်နေတဲ
က်ကအော်တိုဘာလကုန်ပိုင်းမှာလေကြောင်းနဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်အခုနိုဝင်ဘာလတဲ့ဖာကန့်မြို့နယ်မှာစစ်တပ်ကလုံခြုံရေးပိုးပြီးတော့တင်းကျပ်လာပြီးစစ်ဆေးမှုတွေလည်းတိုးလုပ်လာပါတယ်။လက်တလောရက်တွေမှာလည်းကျေးရွာတချို့မှာစစ်ကောင်စီကဝင်ရောက်စစ်ဆေးတာရှိခဲ့သလိုမိုင်းခွဲတိုက်ခိုက်တာလှနဲ့ကြီးပစ်ကတ်တာတွေရှိနေပြီးတော့အရက်သားပြည်သူတွေကြမှာလည်းလက်တယ်မပေါ်တဲ့တပ်ဖြတ်ခံရတာတွေလည်းဖြစ်နေပါဗျ။
အော်တိုဘာ23ရက်နေ့ကဖားကတ်မြို့နယ်အနံ့ပါရွာလေးကျောင်းတိုက်ခိုက်မှုမှာ KNA တပ်မဟာ9တပ်မဟာမှုနဲ့အရာရှိတွေအပါအဝင်လူ60ကျော်သေဆုံးခဲ့ရပြီးလူ60ထက်မနည်းထဏ်ရာရခဲ့တာဖြစ်ပါတယ်။မနစ်အာနာသိန်းကလေးကဒီနေ့အထိစည်ရဲမတီမငြိမ်မှုတွေကြောင့်ပြေးနေရတဲ့ဒုက္ခတွေတိုးလာနေစေခရီးပြည်နယ်ဖက်မှာတော့ရှန်ကရားနယ်စပ်မှာဒီရက်ပိုင်းအတွင်းလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်လူကောဒေသခံ2000လောက်ထပ်ပြီးတော့ထွက်ပြေးလာရကြောင်းစစ်ရှောင်းရေးကူညီသူတွေက VOA ကိုပြောပါတယ်။တခါကရင်ပြည်နယ်ဖက်မှာတော့ KNU ကရင်အမျိုးသားအစည်းအရုံးတမဟာ6နယ်မြေမှာလှုပ်ရှားနေကြတဲ့ KNLA နဲ့ PDF ပူးပေါင်းထားတဲ့ Cobra စစ်ကြောင်းတစ်ခုအပေါ်စစ်ကောင်စီကအင်အားသုံးတိုက်ခိုက်ခဲ့တဲ့အတွက်အမျိုးသမီးတွေအပါအဝင်ရဲဘော်3ဦးသေဆုံးခဲ့တယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့ဘက်ကပြောပါတယ်။တမဟာ6နယ်မြေမှာအခုရက်ပိုင်းအတွင်းစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေလုပ်နေတယ်လို့နှစ်ဖက်တိုက်ပွဲပြင်းထန်နေတာပါ။ရခိုင်မြောက်ပိုင်းမှာလည်းအေလက်နက်ကင်အဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေတာကြောင့်တောင်းနဲ့ချီတဲ့ရခိုင်ဒေသခံတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြပြီးထိခိုက်ဒေဆုံးဒဏ်ရာရတာတွေလည်းအများအပြားရှိနေပါတယ်။ဒီလအတွင်းမှာပဲရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်ထိခိုက်ဒေဆုံးဒဏ်ရာရသူက80ထက်မနည်းရှိနေတာလည်းဖြစ်ပါတယ
်။ဩစတြေးလျနဲ့နယူးဇီလန်ဘဏ်လုပ်ငန်းကုမ္ပဏီဖြစ်တဲ့ ANC ဘဏ်ကမြန်မာနိုင်ငံတွင်းသူ့ရဲ့လုပ်ငန်းတွေကိုရှေ့နှစ်ထက်နောက်ဆုံးထားပြီးပြန်လည်ရုပ်သိမ်းဖို့စီစဉ်နေတယ်လို့နိုဝင်ဘာ22ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။လုပ်ငန်းလုံဆောင်မှုတွေထဲမှာရှုပ်ထွေးခက်ခဲလာနေတဲ့အတွက်မြန်မာနိုင်ငံကနေပြန်လည်ထွက်ခွာဖို့အစီအစဉ်ရှိနေတာဖြစ်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာဘဏ်လုပ်ငန်းဆက်လက်လုပ်ကိုင်မယ်ဆိုရင်လက်ရှိတတ်မှတ်ထားတဲ့စည်းမျဉ်းတွေအတိုင်းလိုက်နာဆောင်ရွက်ရမှာဖြစ်ပြီးငွေချေးငှားတဲ့လုပ်ငန်းတွေမှာလည်းအရင်နဲ့ပုံစံမတူတော့တဲ့ဘဏ်လုံထုံးလုပ်နည်းတွေချမှတ်လာတာကြောင့်လုပ်ငန်းတွေကိုရပ်ဆိုင်းမှာဖြစ်ကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဘဏ်လုပ်ငန်းနဲ့နိုင်ငံသားငွေကြေးဆိုင်ရာစည်းမျဉ်းတွေတတ်မှတ်ပြင်ဆင်တာတွေလုပ်ခဲ့တာကြောင့်နိုင်ငံတကာကုမ္ပဏီတွေအခက်အခဲနေကြုံနေရပါတယ်။ဒါပြင်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံကိုအနောက်နိုင်ငံတွေကပိတ်ဆို့အရေးယူတာတွေရှိသလိုမြန်မာနိုင်ငံအနေနဲ့တရားမဝင်ငွေကြေးလုပ်ငန်းတွေကိုကောင်းမွန်စွာနှိမ်နှင်းနိုင်ခြင်းမရှိတဲ့အတွက်ဆိုပြီးပြီးခဲ့တဲ့လတုန်းကလည်းနိုင်ငံတကာငွေကြေးလုပ်ငန်းစောင့်ကြည့်ရေးအဖွဲ့ FATF ကမြန်မာနိုင်ငံကိုနှမင်ပြက်စီရင်သွင်းခဲ့ပါတယ်။ဒါပြင်မြန်မာနိုင်ငံကိုလေးစီတင်ပို့တဲ့ကုမ္ပဏီတွေနဲ့ငွေကြေးလွှဲပြောင်းတွေရှိခဲ့တဲ့မှတ်တမ်းတွေပေါက်ကြားလာပြီးတဲ့နောက်ပိုင်း ANC ဘဏ်ကိုမြမအရေးလှုပ်ရှားသူတွေကဖိအားပေးလာတဲ့အကြောင်း Australia ABC သတင်းဌာနမှဖော်ပြထားပါတယ
်။ဒါကတော့တပတ်တွင်းမြမသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ပြောပြသွားတာပါ။ဆက်လက်ပြီးတော့တပတ်တွင်းနိုင်ငံကသတင်းတွေကိုတင်ပြပါအောင်မယ်။မလေးရှားနိုင်ငံရွေးကောက်ပွဲမှာမလေးရှားအတိုက်ခံခေါင်းဆောင်အန်ဝါအီဘရာဟင်အနိုင်ရပြီးဝင်ကြီးချုပ်အသစ်ဖြစ်သွားပါတယ်။အင်ဒိုနီးရှားနိုင်ငံအနောက်ဂျာဗာကျွန်းမှာငလျင်လှုပ်ခဲလို့လူ160ကျော်တေဆုံးပြီး6000ကျော်အုံးမဲ့အိမ်မဲ့ဖြစ်ခဲ့ပါတယ်ဒီလိုတပတ်တွင်သတင်းတွေကတော့မတ်အီတန်စင်နဲ့ကိုအောင်အောင်တို့ပြောပြမှာပ
ါဒီကဲမတ်အောင်ရောက်အောင်အေးတဲ့ဆောင်းရာသီကာလအတွင်းမှာဒီသတင်းပတ်ထဲမှာယူကရိန်းနိုင်ငံတွေကတရားပိစစ်ရုံတွေကိုရုရှားဘက်ကလေကြောင်းကနေထပ်ပြီးတော့တိုက်ခိုက်မှုတွေလုပ်ခဲ့တဲ့ပုံမှာကမ္ဘာနိုင်ငံတွေကရုရှားကိုစန့်ကျင်ပြစ်တင်ကြဖို့ယူကရိန်းကတောင်းဆိုထားပါတယ်ရုရှားကလက်နက်မဲ့အရဲသားတွေကိုပြစ်မှတ်ထားပြီးသူရဲဘော့အကြောင်းဆုံးနဲ့အရိုင်းဆိုင်ဆုံးလုပ်ရက်တွေကိုလုံဆောင်နေတဲ့အကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးဒမီထရိုကလီဘယ်က Twitter စာမျက်နှာမှာရေးသားခဲ့ပါသည်ရုရှားပြစ်ခတ်တဲ့ဒုံးကျည်တွေကယူကရိန်းစစ်ရုံတွေကျောင်းတွေနဲ့တည်ယူပို့ဆောင်ရေးတွေကိုပြစ်မှတ်ထားတာတွေနဲ့လူနေရပ်ကွက်တွေကိုထိမှန်တဲ့အကြောင်းယူကရိန်းသမ္မတဖလော်ဒီဗီယာဆီလင်စကီကလည်းကုလသမဂ္ဂလုံခြုံရေးကောင်စီပါဗီဒီယိုနဲ့ပြောကြားခဲ့ပြီးတဲ့နောက်အခုလိုနိုင်ငံခြားရေးဝန်ကြီးကလီဘယ်က Twitter မှာရေးခဲ့တာပါယူကရိန်းမြို့တော် Kiev အင်းကြီးချေမော်လ်ဒိုဗာနိုင်ငံနေဆက်မြို့တွေပိုလန်နေဆက်မြို့လဗီဗ်နဲ့ဇာပိုရီဇီယာနျူကလ িয়ার ဆက်ယုံရှိတဲ့မြို့စတဲ့နိုင်ငံတော်ကမြို့တွေမှာလျှက်စစ်မီးပြတ်တောက်နေလို့အနှွေးတက်ပေးဖို့ခက်ခဲနေပါသည်လက်တလောသတင်းပတ်တွေမှာရုရှားကယူကရိန်းတအပိဆက်ယုံတွေကိုပြစ်မှတ်ထားပြီးအဆက်မပြတ်တိုက်ခိုက်နေရကြောင်းအကြီးကျယ်မီးပြတ်နေရပါဥရောပမှာအကြီးဆုံးယူကရိန်းရဲ့ဇာပိုရီဇီယာနျူကလ িয়ার ဆွဲအိမ်ဆက်ယုံမှာလေပြင်ပလျှက်စစ်တအားတွေထပ်ပြီးတော့ပြတ်တောက်သွားတဲ့အတွက်နျူကလ িয়ার ကြောင်းတွေအေးပေးဖို့နျူကလ িয়ার ဆိုင်ရာလုံခြုံရေးနဲ့တခြားလုပ်ငန်းတွေအတွက်အရေးပေါ်ဒီဇယ်မီးစက်သုံးပြီးတော့လဲပက်နေရတဲ့အကြောင်း IAEA ကပြောပါတယ်။ယူကရိန်းအခြေခံအဆောက်အုံတွေကိုရုရှားကတိုက်ခိုက်မှုတွေဆက်ပြီးတော့လုပ်နေတဲ့အချိန်မှာပဲမင်းခင်ပြည်အောင်စုကယူကရိန်းအတွက်နောက်ထပ်ဒေါ်လာ100,000ပို့ခဲရမီးကြောက်နဲ့မီးစက်တွေပေးပို့ခဲ့တယ်လို့ကြေညာခဲ့ပါတယ်။
နိုဝင်ဘာ19ရက်နေ့ကကျင်းပခဲ့တဲ့မလေးရှားနိုင်ငံရွေးကောက်ပွဲမှာမလေးရှားတိုက်ခန်းခေါင်းဆောင်အန်ဝါအီဘရာဟင်အနိုင်ရသွားခဲ့ပါတယ်။ပြည်ပြင်ပြောင်းလဲရေးလိုလားတဲ့မလေးရှားတိုက်ခန်းခေါင်းဆောင်အန်ဝါအီဘရာဟင်နိုဝင်ဘာ24ရက်နေ့မှာဝန်ကြီးချုပ်အဖြစ်ကျန်းသစ်စာချိန်ဆိုခဲ့ပါတယ်။အသက်85နှစ်ရှိပြီဖြစ်တဲ့အန်ဝါကို10ရောက်မြောက်မလေးရှားဝန်ကြီးချုပ်အဖြစ်ဘယင်းဆူလ်တန်အဗ်ဒူလာဆူလ်တန်
အမက်ရှာကအခမ်းအနားနဲ့ခန့်အပ်လွှာပေးခဲ့ပါတယ်။ကွဲလွဲမှုတွေပြင်းထန်ခဲ့တဲ့ရွေးကောက်ပွဲရလဒ်ကြောင့်လွတ်တော်ပါရဆိုင်ပြီးမတင်ကြမရေရာမှုတွေရက်တွေနဲ့ချီဖြစ်ခဲ့ပြီးတဲ့နောက်မှာဝန်ကြီးချုပ်တဲ့အန်ဝါကျန်းသစ္စာချိန်ဆခဲ့တာပါ။အန်ဝါရဲ့ Alliance of Hope မျော်လင့်ခြင်းမဟာမိတ်ပါတီဟာမျော်လင့်မထားတဲ့မလေးတိုင်းရင်းသားတွေရဲ့ထောက်ခံမဲနဲ့လွတ်တော်မှာ82နှစ်အနိုင်ရလိုက်တာပါ။ဒါပေမဲ့တပါတီတွေကအစိုးရဖွဲ့နိုင်တဲ့အများစု132နှစ်အထိတော့မရခဲ့ပါဘူး။ပြီးခဲ့တဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ်ဟောင်မူယဒင်ယက်ဆင်ရဲ့လက်ရာရေး National Alliance အမျိုးသားမဟာမိတ်ပါတီကလွတ်တော်မှာ83နှစ်အနိုင်ရခဲ့ပြီးသူနဲ့မဟာမိတ် Pan Malaysia Islamic Party က49နှစ်အနိုင်ရခဲ့ပါတယ်။အစိုးရသည့်ဖွဲ့ဖို့အခြေတင်ဖြစ်နေချိန်မှာတိုင်းပြည်ကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့ UMNO ပါတီဦးဆောင်တဲ့အာဏာရအုပ်စုကအန်ဝါဦးဆောင်တဲ့ညညွတ်တော်အစိုးရဖွဲ့စည်းဖို့သဘောတူလိုက်ပြီးချိန်မှာမှအခြေအနေတွေပြေလည်သွားခဲ့တာပါ။
နွေမာလာ27ရက်နေ့တုန်းကအင်ဒိုနီးရှားနိုင်ငံအနောက်ဂျာဗာကျွန်းချီအန်ဂျိုမြို့သားမှာအင်အား 5.6 ငွေလှုပ်ခတ်ခဲ့တာကြောင့်လူအယောက် 280 ကျော်သေဆုံးပြီးလူအယောက် 40 ပျောက်ဆုံးနေစေဖြစ်ပါသည်။ဒီသတင်းမဲ့တပတ်လုံးပျက်စီးတွေကြားထဲမှာပျောက်ဆုံးနေသူတွေကိုကယ်ဆယ်သမားအယောက် 6,000 ကျော်ကရှာဖွေကယ်ဆယ်ခဲ့ရပါသည်။ငွေရလှုပ်သွားတာမွန်းလွဲပိုင်းမှာဖြစ်ပြီးကျောင်းချီလည်းဖြစ်နေတာကြောင့်ကျောင်းတစ်ကျောင်းပြူကျတဲ့နေရာမှာကလင်းငယ်တော်တော်များများသေဆုံးခဲ့ပါသည်။ကျောင်းစုစုပေါင်းအခု90ထိခိုက်ပျက်စီးခဲ့တယ်လို့ငွေရင်ကြောင့်မြေပြိုအဆောက်အဦတွေပြူကျခဲ့ပြီးအင်ဂျင်5000ကျော်ထိခိုက်ပျက်စီးခဲ့ပါလေ။ဒဏ်ရာရသူ2000ကျော်နဲ့ဥယျာဉ်စုကထွက်ပြေးရသူ6000ကျော်လည်းပါပါသေး။ဒေသတဝိုက်ကျောင်းအဆောက်အုံတွေနဲ့အများပြည်သူနဲ့ဆိုင်တဲ့အဆောက်အုံတွေဆောက်လုပ်ရင်းညံ့ဖြစ်တာကြောင့်ပြူကျခဲ့တာဖြစ်တဲ့အကြောင်းပြည်နယ်အုပ်ချုပ်မှုကပြောပါလေ။ငြင်းလှုပ်ပြီးနောက်တည့်ရက်နိုဝင်ဘာလ22ရက်နေ့မှာတော့သမရချိုကိုဝီဒိုတို့ကငြင်းတန်တဲ့မျိုးစီကိုတွားရောက်ခဲ့ပါလေ။အပျက်စီးပုံတွေအောက်ပိတ်မိနေတဲ့သူတွေကိုဦးစားပေးရှာဖွေကယ်ဆယ်ဖို့အသွားအလာခက်ခဲတဲ့နေရာတွေထိကယ်ဆယ်ရေးတွေလှုပ်ဆောင်ကြဖို့နဲ့ပျက်စီးသွားတဲ့အိမ်တွေနဲ့အဆောက်အဦတွေကိုအမြန်ဆုံးပြန်ပြီးတော့ပြည်တွင်တည်ဆောက်ဖို့သမရဝီဒိုတို့ကပြောဆိုခဲ့ပါလေ။ငြင်းလှုပ်ပြီးတော့ရဲ့အကြအထိအပြိုပြက်ပုံတွေအောက်ကနေအသက်ရှင်ရဲ့ကဲတင်တဲ့ငွေတွေလည်းရှိပါလေ
။တပတ်အတွင်းနိုင်ငံတကာသတင်းတွေကိုမအီတန်စင်နဲ့ကိုအောင်အောင်တို့ပြောပြခဲ့တာပါခင်ဗျာ။ VO ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လက်စင်စင်တွေကိုဆက်လက်ထုတ်လင်းနေပါရယ်။အခုတော့သတင်းအကျဉ်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါအောင်မယ်ခင်ဗျာ
။ Russia အာဏာရှင် Joseph Stalin လက်ထက်က1932-33အတွင်းမှာ Ukraine မှာဟိုလိုဒီမိုအမလို့ခေါ်တဲ့အငတ်ဘေးကြီးဆက်ရောက်စေခဲ့ပြီးတော့လူပေါင်း၄တန်းကနေ၈တန်းလောက်ထိတေဆုံးခဲ့ရတဲ့အနှစ်60ပြည့်အထိမ်းအမှတ်ညီလာခံကို Kiev မြို့တော်မှာ Ukraine သမ္မတ Volodymyr Zelensky ကဦးဆောင်ပြီးကျင်းပခဲ့ပါတယ်။ဒီညီလာခံမှာပဲသမ္မတက Ukraine ကကောက်ပဲတိနံတွေကိုမိုးခေါင်ရေရှာပြီးအငတ်ဘေးဆိုင်နေတဲ့နိုင်ငံတွေစီတင်ပို့မဲ့ Grain from Ukraine အစီအစဉ်ကိုပါချပြခဲ့ပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်မြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားအပြစ်ခတ်ရစဲထားတယ်လို့စစ်ကောင်စီဘက်ကရော AA အဖွဲ့ကပါ VOA ကိုအတည်ပြုပြောကြားပါတယ်။လူသားစာနာမှုဆိုင်ရာအပြစ်ခတ်ရစဲတာဖြစ်ကြောင်း AA ပြောခွင့်ရခိုင်တုကာကပြောပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့နှစ်ဖက်ကြားဆွေးနွေးမှုတွေရှိနေပြီးပြီးခဲ့တဲ့ရက်ပိုင်းကလေးကမြေပြင်မှာပြစ်ခတ်တိုက်ခိုက်မှုတွေကိုရစဲထားတယ်လို့ VOA ကိုပြောပါတယ်။နေတိုင်းလူလူပြစ်ခတ်တံတွေကြားနေရတဲ့ရခိုင်မြောက်ပိုင်းကမောင်တော်ရသေးတောင်ကြောက်တော်နဲ့ပုံနှကျွန်းမြို့နယ်ဘက်တွေမှာအခုရက်ပိုင်းတွင်မှာတနက်ပြစ်ခတ်တံတွေမကြားရတော့ဘူးလို့ဒေသခံတွေကပြောပါတယ်။ကြောက်တော်ဘက်မှာလည်းပြစ်ခတ်ရထားတယ်ဆိုပေမဲ့မြို့ရင်းနဲ့လမ်းသွားလမ်းလာတွေကိုလုံခြုံရေးတွေတင်းတင်းကြပ်ကြပ်ဆစ်ဆဲနေသေးပဲလို့လည်းပြောပါတယ်။2020နဲ့2021ကိုဗစ်ကာလမှာနိုင်ငံကူးစောက်တက်တန်းကုံဆုံးနေတဲ့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလို့သမား2000ကျော်တက်တန်းတိုးဖို့ကြံနေသေးတာကြောင့်ဒီဇင်ဘာလကနောက်ဆုံးစီးရင်ပေးသွင်းရမယ်လို့ဘန်ကောက်မြန်မာတန်ရုံကပြောပါတယ်။တန်ရုံကနေတဆင့်လောက်ရတဲ့ကိစ္စတွေမှာနှောက်နှေးကြံ့ကြံ့မှုတွေရှိတာကြောင့်နိုင်ငံကူးလက်မှတ်တွေကိုပွဲစားတွေကနေတဆင့်အခအကျင်းတွေများစွာပေးပြီးလုပ်နေကြတာလည်းရှိပါတယ်။ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲစနေနေ့ပွဲစဉ်မှာအာဂျင်တီးနားကမက္ကဆီကိုကို2-0မရှိနဲ့အနိုင်ရသွားပါတယ
်။တရင်အချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုအဖြစ်နဲ့ကကိုခင်မောင်စိုးမင်းကတာဝန်ယူခဲ့ပါတယ်။အတန်ဖန်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲအတားရဲတို့ဖြစ်ပါတယ်။VOE ရဲ့တနင်္ဂနွေနေ့မနက်ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ VOE ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်တာရှင်မြန်မာပြည်သူများလည်းအန္တရာယ်ကင်းကြပါစေ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တဲ့ဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.